Welcome to the Voice of America in Burmese.
Mingla ba khmyar. Vio American Thai 2019 ku ne October 19 ye ni Sleden Minute ke season rue go American Bidong Su Myo de Washington DC ga ni line to meter 24, line to meter 40, line to meter 50 tik do ne na sin nai da lo. VOA Facebook စာမျက်နှာ VOA Burmese News ရတယ်လေရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်းပါဒီနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနေ့ခင်ပါခင်ဗျာဒီနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြိုကြောသိမ်းပြပြမှာပါစီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ရှိနေပေမဲ့အမေရိကန်ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အကြည့်ရဲ့သဘောတူညီချက်ကိုဒေါနယ်ထရမ့်ကချီးကျူးပြောဆိုနေပါတယ်ဒီကနေ့ဒီမှာကိုလိုနီရဲ့ဒုက္ခသည်တွေကိုပြန်ခေါ်ယူရေးမြန်မာကိုပြားပေးဖို့ဒီနေ့နိုင်ငံတကာဝန်ကြီးကဂျာမနီကိုပြောပါတယ်။အင်ဒိုနီးရှားကနိုင်ငံတကာအကူအညီပေးအဖွဲ့အစည်းကိုတူထောင်လိုက်ပြီးဒီနေ့တွင်အကူအညီပေးတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီသတင်းနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းလာရတဲ့ကတစ်ခုမှာတော့
တို့ဒီဝါပြည်ကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်ဂျာရှုပကလာတယ်ကျွန်တော်တို့ထင်တာကိုရီးယားအရှိုးတွေလာပါပေါ့။နိုင်ငံရေးနဲ့ဆက်နွယ်တဲ့
ရှမ်ပီနယ်မြောက်ပိုင်းဒေသအတွက်ကက်သလစ်ဘုန်းတော်ကြီးတစ်ပါးကိုဗာတီကန်နန်တော်ကရွေးချယ်ကြောင်းတောက်ကြနေကကြီးညာလိုက်တာကိုကြိုဆိုရတဲ့အကြောင်းကိုသတင်းနေအပြီးနားဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီအပတ်တည်းရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲ့ရခိုင်ပြည်နယ်ကတိုက်ပွဲသတင်းနဲ့ဟောင်ကောင်ကဆန္ဒပြပွဲနှစ်ဖက်အခြေတင်ဖြစ်နေတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ရပါမယ်အခုပထမဆုံးတော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံသားသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်မြူတာတို့ကကြီးညာပေးပါမယ်ခင်ဗျာ
စီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့ကြားမှာပဲအမေရိကန်ကဂျာဝင်ဆစ်ဆက်ပြီးခဲ့တဲ့ပြစ်ခတ်ရစဲရေးကိုသမ္မတဒေါ်နယ်ထရမ့်ကအကြီးကျယ်ပြောဆိုနေပါတယ်။သောက်ကြောင်နေ့အစောပိုင်းမှာတူရကီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတချို့ရှိခဲ့တဲ့ကြားမှာပဲတိုက်ပွဲတွေလုံးဝဆက်သွားပြီလို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ဒီသဘောတူညီချက်ပေါ်ခတ်တွေကလည်းတိတ်ပြောကြတယ်ဆိုပြီးတော့တော့မှသမ္မတကပြောပါတယ်။ဒါပေမဲ့သောက်ကြောင်နေ့အချိန်တော်များများမှာစီးရီးယားရှေ့မြောက်ပိုင်းတစ်လျှောက်အမြောက်တန်းတွေလက်နက်ငယ်ပြစ်ခတ်တန်းတွေဇက်တိုက်လို့ကြားနေခဲ့ရတာပါ။ဖမ်းမိထားတဲ့ IS လက်နက်ကိုင်တွေကိုတူရကီကလုံးဝဆက်ထိန်းချုပ်ထားပြီးတချို့အကျဉ်းသားတွေကိုခွဲပြီးစောင့်ကြံ့နေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အခြေအနေပိုင်းကရေနံကိုလည်းအမေရိကန်ကထိန်းချုပ်ထားတဲ့ကြောင်းသမ္မတကဆိုပါတယ်။အပြစ်ကရစရဲ့အသက်ဝင်အောင်အမေရိကန်တပ်ဖွဲ့တွေကဝင်လို့မှမဟုတ်ဘူးလို့ပန်ဒဂွန်စစ်ဌာနချုပ်ကတောက်ကြနေမှာပြောပါတယ်။ IS အကျဉ်းသားတွေကိုစောင့်ကြည့်ဖို့အတွက်စီးရီးယားရှေ့မြောက်ပိုင်းမှာအမေရိကန်ကထောက်လွှမ်းရေးလုပ်ငန်းကိုဆက်လုပ်သွားမယ်လို့ကာကွယ်ရေးဌာနအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။
စီးရီးယားနဲ့ဆက်ဒေတာမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတဲ့ကြားကပဲတူရကီနဲ့စီးရီးယားကကတ်စ်တွေကြားအပြစ်ခတ်ရစဲရေးအတွက်အမေရိကန်ရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့ပတ်သက်ပြီးဆက်ပြီးအကောင့်ထဲပေါ်လုဆောင်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ကြံနေမှာပြောပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကနေတိုမဟာမိတ်အဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်နဲ့ဘရပ်ဆဲလ်စ်မှာတွေ့ဆုံပြီးပြောကြားလိုက်တာပါစီးရီးယားနဲ့တူရကီနယ်စပ်နားမှာမီးခိုးလုံးကြီးတွေမြင်နေရတယ်လို့မျက်မြင်တွေကပြောသလိုတူရကီအရာရှိတွေကလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေတယ်လို့တောက်ကြံနေမှာပြောတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတောက်ကြံနေမှာလှုပ်ရှားမှုတချို့ရှိနေပေမဲ့လည်းအမေရိကန်ရဲ့သဘောတူညီချက်ရယူထားတဲ့တူရကီဘက်ကရောဒေတာရင်းက YPG cut တက်တွေကရောအပြစ်ခတ်ရစဲမယ်လို့သူတို့တန်လိုက်ထံအတိုင်းတေချာလှုပ်ဆောင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။နေတိုတွင်ရမှုချုပ်ကလည်းစီးရီးယားရှေ့မြောက်ပိုင်းဒေသကိုတူရကီကဆီးရဲချူးကျော်ခဲ့တဲ့နောက်နေတိုမဟာမိတ်တွေဖြစ်တဲ့အမေရိကန်နဲ့တူရကီတို့ကြားသဘောတူညီမှုရတာအတွက်ကြိုဆိုခဲ့ပါတယ်
။ပြည်ထောင်စုချုပ်ဘော့ရစ်ဂျွန်ဆန်နဲ့ဥရောပသမဂ္ဂ EU ကြားနောက်ဆုံးရရှိထားတဲ့ EU ကနေပြည်ထောင်နှုတ်ထွက်ရေး Brexit သဘောတူညီချက်ကိုဒီကနေ့လုံမဲ့ပြည်ထောင်စုပါလီမန်အထူးအစည်းအဝေးမှာလွှတ်တော်အမတ်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့အတော်လေးကြိုးစားနေရတာပါ။ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party ဟာဗြိတိသျှပါလီမန်ထဲမှာအမတ်နေရာအများစုရမှတ်ထားတဲ့အတွက်မဟာမိတ်မြောက်ပိုင်းအိုင်ယာလန် Democratic Unionist Party DUP ရဲ့အမတ်10ဦးကအဓိကအဆုံးဖြတ်ဖြစ်သွားနိုင်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဂျွန်ဆန်ညှိနှိုင်းရယူထားတဲ့ Brexit သဘောတူညီချက်ကိုကန့်ကွက်မဲ့ပြေမယ်လို့ DUP ကပြောထားပါတယ်။အကြောင်းကတော့ဒီသဘောတူညီချက်ဟာမြောက်ပိုင်းအိုင်ယာလန်နဲ့ UK နိုင်ငံကြားစီးနှောင်မှုကိုထိခိုက်စေတာကြောင့်ဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။DUP ရဲ့ထောက်ခံချက်မရဘူးဆိုရင်တော့အတိုက်ခံအမတ်ချို့သူတို့ပါတီကနေခွဲပြီးထောက်ခံလာအောင်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့စည်းရုံးရမှာပါ။ဒါပေမဲ့အတိုက်ခံခေါင်းဆောင်တွေကလည်းသဘောတူညီချက်ကိုပယ်ချထားကြပါတယ်။ဒီသဘောတူညီချက်ဟာစီမင်းစည်းကမ်းတွေလူသမားအခွင့်အရေးတွေကိုဝန်ကြီးချုပ်ဂျွန်ဆန်စိတ်ကြိုက်ရုပ်သိမ်းပယ်ဖျက်ခွင့်ရသွားစေမယ်လို့တတိယပြောဆိုကြပါတယ်။ Labour Party တွေကအမတ်အနေငယ်လောက်ပဲဒီသဘောတူညီချက်ကိုထောက်ခံမဲ့ပေးမယ်လို့ခန့်မှန်းထားကြပါတယ်။မဲခွဲတာအရင်းနိမ်သွားမယ်ဆိုရင်တော့ဥပဒေအရဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့ရက်တိုးပေးဖို့ EU ကိုပန်ကြားမှာဖြစ်ပြီးသူကအဲ့လိုမလုပ်ဘူးလို့ပယ်ချထားပါဗျ
။ မက္ကဆီကိုမှာမူရခိုင်းတွင်လည်းရင်ဆိုင်ပစ်ခတ်မှုဖြစ်ပွားချိန်တွင်နာမည်ကြီးမူရရာစာအယ်ပါချိုဂတ်စမန်ရဲ့အသားဖြစ်သူကိုရဲတွေကပြန်လွှတ်ပေးလိုက်တဲ့အတွက်မက္ကဆီကိုသမ္မတအန်ဒရီမန်နူအယ်လိုပက်စ်အိုဘရေဒိုကကာကွယ်ပြောဆိုလိုက်ပါတယ်။ရာဇဝတ်ကောင်ကိုဖမ်းတာကလူမှုအသက်လောက်တန်ဖိုးမရှိနိုင်ဘူးလို့ပြောဆိုပြီးအိုဘရေဒိုဂတ်စမန်ကိုလွှတ်ပေးလိုက်တဲ့ရဲတွေလို့ရမှန်ကန်ကြောင်းသမ္မတကတောက်ကြနေမှာပြောပါတယ်။မက္ကဆီကိုအနောက်မြောက်ပိုင်းကကူလီယကန်မှာမူရခိုင်းသားတွေနဲ့ဝိုင်းထားတဲ့ရဲတွေကြအပြန်အလှန်ပစ်ခတ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားချိန်တွင်ချက်တပင်းနဲ့နှောင်းမိုက်မှာဂတ်စမန်ကိုရဲတွေကဖမ်းမိခဲ့တာပါဒီစစ်စင်ရဲ့အမြန်လှောက်ဆောင်ခဲ့ရတာဖြစ်ပြီးအကျိုးဆက်ကိုမစင်စားမိခဲ့တဲ့အတွက်စီစဉ်ထားတဲ့အတိုင်းမအောင်မြင်ဘူးလို့မက္ကဆီကိုကာကွယ်ဝင်ကြီးလူဝီဆန်ဒိုဗောက်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်လုံခြုံရေးဝင်ကြီးကလည်းဒီစစ်စင်ရဲ့မအောင်မြင်ဘူးလို့ပြောကြခဲ့တာပါ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံရဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးအတွက်ပြရားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကဂျာမနီနိုင်ငံသားရဲ့ဝန်ကြီးကိုတိုက်တွန်းလိုက်ပါတယ
် It's almost 2 years Myanmar agreed to take them back unfortunately till today they have not taken a single Rohingya back to their
country ကိုပြန်ခေါ်မယ်လို့မြန်မာနိုင်ငံကကတိပေးထားတာနှစ်နှစ်နီးပါးရှိပါပြီအကြောင်းမလို့ဆိုပါပဲဒီကနေ့အချိန်အထိ Rohingya တယောက်ကိုမှသူတို့နိုင်ငံကိုပြန်မခေါ်သေးပါဘူးသူတို့လူတွေကိုပြန်ခေါ်ရေးမြန်မာနိုင်ငံဘက်ပြရားပေးဖို့ဝင်ကြီးကိုကျွန်တော်တို့ပန်ကြားခြင်းပါတယ်လို့တောက်ကြနေဂျာမနီနိုင်ငံဘာလင်မြို့မှာလုပ်တဲ့ဂျာမန်နိုင်ငံသားဝင်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီး AK Abdul Momen ကပြောတော်တာပါဒီအပေါ်ဂျာမန်နိုင်ငံသားဝင်ကြီးဘက်ကတခုခုပြန်တုံ့ပြန်သလားဆိုတာကတော့သိချမသိရသေးပါဘူးဂျာဂါဘရီနီကလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာလည်းဝင်ကြီး Momen ကရိုဟင်ဂျာအကြက်တဲနဲ့ပတ်သက်လို့တက်ရောက်လာသူတွေကိုရှင်းလင်းပြောဆိုခဲ့တယ်လို့ဒီအကြက်တဲကိုအလင်းမြန်ဖြေရှင်းနိုင်ရေးဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေတွေတက်တက်ကြွကြွပါဝင်လှူဆောင်ပေးကြဖို့လည်းတောင်းဆိုသွားပါတယ်လူငယ်များဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာဒုက္ခသည်တွေနေရာရင်းပြန်ပို့ရေးအခုချိန်ထိအောင်မြင်မှုမရသေးတာနဲ့ပတ်သက်လို့မကြာခဏဆိုသလိုပဲတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုလို့ရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ပြန်ပို့မဲ့ဒုက္ခသည်နောက်ထပ်အရေအတွက် 9,000 စီးရင်ကိုစီစစ်ဖို့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုပေးပို့ထားပါတယ
်။ Indonesia နိုင်ငံမှာ AIG နိုင်ငံကအထောက်ကူပေး Agency အစ်စ်ကိုထူထောင်လိုက်ကြောင်း Indonesia အစိုးရကတောက်ကြနေမှာကြေညာပါတယ်။ Indonesia AIG ဌာနအတွက်ကနဦးမတင်ငွေဖြစ်ဒေါ်လာ212တန်းနဲ့ညီမျှတဲ့ Indonesian Rupiah 3 trillion ဘတ်ဂျက်ငွေချထားခဲ့ပြီးဒါက Indonesian နိုင်ငံသဘာဝဘင်းအနေနဲ့ကယ်ဆယ်ကူညီဒါမှမဟုတ်ဖွံ့ဖြိုးရေးတွေအတွက်ထောက်ကူပေးဖို့ဖြစ်ကြောင်းပြောပါတယ်အကူအညီပေးမဲ့အထက်မှာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေပါပါဝင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ Indonesia နိုင်ငံမှာတည်ငြိမ်မှုရှိတဲ့ပေါ်ပေါ်ဒေသအရေးအတွက်အစိုးရကင်တွယ်ဖို့နဲ့ပတ်သက်ပြီးနာမည်ဆိုးတွေထွက်နေတယ်လို့ Indonesia ရဲတွေအကြမ်းဖက်ကင်တွယ်မှုအတွက်စုံစမ်းစစ်ဆေးမှုလုပ်ဖို့ပါ Pacific ဒေသရင်းနိုင်ငံအများပြားတောင်းဆိုနေကြမှာ Indonesia အစိုးရကဒေသရင်းဆက်ဆံရေးကောင်းမွန်မှုဈေးဖို့ဒါကိုလှုံ့ဆော်ခဲ့တာလို့အများကဝေဖန်နေကြတာပါ။ Indonesia ဒုသမ္မတ Jusuf Kalla ကတော့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာဒုက္ခသည်ပြဿနာဒါမှမဟုတ်ပဋိပက္ခဖြစ်ပွားနေတာကိုကူညီဖြစ်ရှင်းရမှာမိတ်ဆွေနိုင်ငံတွေကိုကူညီပြီးအင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုကိုတိုးမြှင့်ဖို့ဖြစ်ကြောင်း agency အစ်ဖွင့်တဲ့ကြောင်းကြေညာတဲ့တောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။တရင်တော်မြောက်အကွယ်ပေးရေးကော်မတီ CPG ရဲ့အာရှအစီအစဉ်ညှိနှိုင်းရေးမှုကိုဗိုလ်ထုနေ့ညမှာပါကစ္စတန်ကနိုင်ငံတွင်းဝင်ခွင့်မပေးဘဲတားဆီးပြီးတော့ပြည်ထောင်စုဝန်ကြီးဌာနကအဲ့ဒီသူကိုမဲဆင်းသွင်းထားတယ်ဆိုပြီးအမေရိကန်ကိုပြန်ပို့လိုက်ပါတယ်။စတီဗန်ဘတ်လာကိုဘယ်လိုမှနားမလည်နိုင်တော့အောင်နိုင်ငံတွင်းဝင်ခွင့်မပေးတာဟာပါကစ္စတန်နိုင်ငံရဲ့တည်င်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အလေးထားသူတွေကိုစော်ကားလိုက်တဲ့အပြုအမူတစ်ခုဖြစ်တယ်လို့ CPJ ကတောက်ကြနေမှာပဲဖြစ်တင်ရှုတ်ချပါရယ်ဘတ်တလာမှာတရားဝင်သတင်းတော့ဗီဇာပါလာပြီမလဲပြည်ထောင်စုဌာနကကင်တွယ်နေတဲ့အမိမဲဆင်းမှာပါတယ်ဆိုပြီးလာဟိုမျိုးအော်လမအစ်ဘာအပြည်ပြည်ဆိုင်ရာလေဆိပ်မှာလူမှုကြီးကြပ်ရေးအာဏာပိုင်တွေကဝင်ခွင့်ညှင်းပယ်ခဲ့တာလို့ CPJ ရဲ့ထုတ်ပြန်ချက်မှာပြောထားပါရယ် CPJ ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးပါကစ္စတန်အစိုးရဘက်ကတော့အခုချိန်ထိဘာမှတုတ်ပြန်တာမရှိသေးပါဘူးဒီအစိုးရချက်ကိုပြန်သုံးသပ်ဖို့တောင်နဲ့ဗဟုအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအဲလစ်ဝဲလ်စ်ကပါကစ္စတန်ကိုတောင်းဆိုထားပါတယ်။တည်င်းလွတ်လပ်ခွင့်ဆိုင်ရာအစီအစဉ်တစ်ခုကတရားဝင်ဗီဇာရှိတဲ့လုပ်ငန်းညှိနှိုင်းရေးမှုကိုပြုဝင်ခွင့်မပေးတာဟာပါကစ္စတန်မှာတည်နောက်တွေအပေါ်ကန့်သတ်မှုနဲ့ပတ်သက်လို့ဗိုးပြီးစိုးရိမ်လာစေတယ်လို့လက်ထောက်ဝန်ကြီးအဲလစ်ဝဲလ်စ်ကတွစ်တာမှာတောက်ကြနေကရေးပါတယ
်။အမေရိကန်အမျိုးသမီးအာကာသာရင်းမှုနှုတ်ဟာ ISS အပြည့်ပြည့်ဆိုင်အာကာသာစခန်းအပြင်ဘက်က ပြက်နေတဲ့ဓာတ်ထိန်ချုပ်တဲ့စနစ်ကိုအစားထိုးဖို့အတွက်အာဂါတာရဲ့လမ်းလျှောက်ထွက်ခဲ့ပါတယ်။ဒါဟာအာဂါတာထဲမှာပရမဆုံးချိန်ဖြစ်တဲ့အမျိုးသမီးအာဂါတာရင်မှုတွေရဲ့လမ်းလျှောက်မှုအဖြစ်သမိုင်းဝင်မှတ်တမ်းတင်နိုင်ခဲ့တာပါ။နာဆာအာဂါတာရင်မှုတွေဖြစ်တဲ့ခရစ်စတီနာကိုရှ်နဲ့ဂျက်စီကာမီယာရိုဟာအာဂါတာရဲ့ထွက်ပြီးဆက်ပြင်းတဲ့နေရာကိုလမ်းလျှောက်မသွားခင်မှာဝတ်စုံနဲ့ဆက်သွယ်ရေးကြိုးတွေခိုင်ခံ့စိတ်ချမှုရှိမရှိစစ်ဆေးခဲ့ကြပါတယ်။အာဂါတာရဲ့အမျိုးသမီးအာဂါတာရင်မှုလမ်းလျှောက်ထွက်ဖို့အတွက်မတ်လတုန်းကစီစဉ်ခဲ့ပေမဲ့အာဂါတာဝတ်စုံဟာကြားမဝတ်တဲ့အလက်စားတစ်စုံပဲရှိပြီးသူဝတ်ဖို့အဆင်မပြေတဲ့အတွက်ရွှေ့ဆိုင်းခဲ့ရပါတယ်။အခုအာဂါတာရဲ့ထွက်ပြီးလမ်းလျှောက်ခဲ့သူလျှက်စစ်အင်ဂျင်နီယာတဦးဖြစ်တဲ့ကိုချ်နဲ့သူ့ဖော်မီယာရိုဟာသူတို့နဲ့အဆင်ပြေတဲ့ဝတ်စုံဖြစ်အောင်ပြင်ဆင်မှုအတွက်လအတော်ကြာစူးစမ်းခဲ့ကြတာဖြစ်ပါတယ်။ NASA က2024မှာလကဘာကနေအင်ကာဂျိုအထိတောရောက်နိုင်မဲ့ Artemis အစီအစဉ်အတွက်ပထမဆုံးအမျိုးသမီးတူကိုဆေးလွတ်ဖို့လှုပ်ဆောင်နေမှုအတွက်ဒါဟာအောင်မြင်မှုတစ်ခုလို့ NASA American အာကာသစူးစမ်းရေးဌာနကပြောပါတယ်။ Coach ဟာအာကာသထဲမှာပြန်တန်းရဲ့စုစုပေါင်း328ရက်လောက်ရှိတဲ့စံချိန်ကိုတင်ထားသူအာကာသရင်မှုတူလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံရှိပိုင်းမှာတောက်ကြနေတော့ငါဝပြုနေချိန်လက်နက်ကင်တွေမော်တာနဲ့ပစ်ခတ်တာကြောင့်မွတ်စလင်ပလီတခုအမိုးပြိုကျပြီးလူ26ဦးထဲမှနေသေဆုံးခဲ့တဲ့ကြောင်းဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဟာစကမီနာခရိုင်ကတိုက်ခတ်ခံရမှုအတွင်းဒဏ်ရာရသူ50ထက်မနည်းရှိတယ်လို့လည်းနဂါးပြည်နယ်လူထုကျန်းမာရေးဌာနပြောခွင့်ရဇာယီယာအဒီလ်ကိုကိုကာပြီး EB သတင်းကဖော်ပြပါတယ်။ဒဏ်ရာသူတွေက23ဦးထက်မနည်းကိုပြည်နယ်မှုတို့မြို့တော်ဂျလာလာဘတ်ကစေယုံကိုပို့ဆောင်ကူတာနေပါတယ်ခင်ဗျာ။
စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါ်ကင်မျိုးသက်တို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေဆက်သွယ်မြေပြန့်ချက်တွေကိုစက်တိုက်နာဆင်ကြရမှာပါပထမဆုံးဝါရှင်တန်နိုင်ငံရေးသတင်းတစ်ပုဒ်ကိုနာဆင်ကြရပါမယ်ဒီတစ်ပတ်ဝါရှင်တန်နိုင်ငံရေးအခြေအနေကတမရကိုတရားစွဲဆိုဖို့ဒီမိုကရက်တစ်စုံစမ်းနေတဲ့ကိစ္စကတစ်မျိုးသမရကအမေရိကန်တပ်ဖွဲ့တွေကိုစီးရီးယားကရုတ်သိမ်းလိုက်တာကြောင့် Republican Party အမတ်တွေရဲ့ပါဝင်လူတွေကြဲကြဲတောင်းလောင်နဲ့ဝေဖန်နေတဲ့ကိစ္စကတဖုံစတဲ့ကိစ္စမျိုးစုံကိုသမရ Trump တယောက်ရင်ဆိုင်နေရပါတယ် Trump မှာဒီလိုအကြက်တဲမျိုးတွေကိုကြော်လွားလေးရှိခဲ့ဘူးပဲမဲ့ဒီတခါတော့ရင်ဆိုင်ရပိုခက်ခဲလိမ့်မယ်ဆို review ရသတင်းတော့ Jamal လုံးပြဖို့ထားတဲ့သတင်းကိုနားဆင်ကြည့်ပါခင်ဗျာစီးရီးယားနိုင်ငံကနေ American တပ်တွေကိုရုတ်သိမ်းဖို့အမိန့်ပေးလိုက်တဲ့ကိစ္စအတွက်သမရ Donald Trump တယောက်အင်ပီရိုမှာခုခံကာကွယ်ပြောကြားနေရပါတယ်
We were supposed to be there for 30 days. We stayed for 10 years. And it's time for us to come home. We're not a policing agent.
ကျွန်တော်တို့အဲ့ဒီမှာရက်30လောက်ပဲတက်ဆွဲဖို့ပါ။ဒါပေမဲ့10နှစ်လောက်ကြာသွားပြီမို့အခုချိန်ဟာတက်တွေအိမ်ပြန်ရမယ့်အချိန်ဖြစ်ပါတယ်။ကျွန်တော်တို့ဟာပတ်တရောင်နဲ့ကင်းဆောင်ရဲတွေမဟုတ်ပါဘူး
။နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့တဲ့ဆိုတော့ဆက်ဆွဲချက်နဲ့သူ့ကိုတရားစွဲဆိုမယ့်ကိစ္စကိုလည်းသမ္မတ Trump ရင်ဆိုင်နေရပါသေးတယ်
။ Impeachment I never thought I'd see or hear that word with regard to me impeachment
သမရကိုတရားစွဲမယ်တဲ့ဒီစကားလုံးကိုကျွန်တော်နဲ့ပတ်သက်ပြီးမြင်ရကြားလိမ့်မယ်လို့တခါမှမတွေးမိခဲ့ပါဘူးသမရကိုတရားစွဲမယ်ဆိုတဲ့စကားဟာတိတ်ကိုအယုတ်ဆိုးပါတယ
်သူကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတဲ့အခြေအနေအောက်မှာဒီမိုကရက်တစ်နဲ့ဆီးရီးယားကိစ္စအင်ပီရိုမှာဆွေးနွေးတော့လဲအခြေအနေတွေကတင်းမာတဲ့တင်းမာလာပြန်ပါတယ်ဆွေးနွေးတဲ့အထက်ဒီမိုကရက်အမတ်စတန်လေးဟိုယာလည်းပါပါတ
ယ် I have served with 6 presidents. I have been in many 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 meetings like this. Never.
ကျွန်တော်ကသမ္မတ6ရောက်လက်အောက်မှာတာဝန်ထမ်းဆောင်ခဲ့ဘူးတာပါ။ဒီလိုအစည်းအဝေးမျိုးတွေအကျဉ်းချင်းခါခါတက်ဖူးပါတယ်။ဒါပေမဲ့သမ္မတတယောက်ကသူ့နဲ့အာဏာတူရှိတဲ့ဥပဒေပြုအဖွဲ့ကိုဒီလိုမလေးမစားဆက်ဆံတာမျိုးကိုတော့တခါမှမကြုံခဲ့ဘူးပါဘူး။
ရာဆွဲဆိုဖို့စုံစမ်းစစ်ဆေးနေတာဟာသမရထရန့်ပေါ်နိုင်ငံရေးဖိအားတွေပုံများလာစေတယ်လို့လေလာသုံးသပ်ကြပါရယ်ဒီလိုတရားဆွဲဆိုဖို့တင့်မတင့်အငင်းပွားနေတဲ့နှစ်ဖက်စလုံးကလူလူသဘောထားကိုစောင့်ကြည့်နေတယ်လို့လည်းဝီလျံဂေါ့လ်စတုန်းကပြောပါရယ
် Republicans have to be very carefulnot to be seen as
ကောက်ကလုံးများနေတဲ့ကိစ္စကိုကောက်ွက်ပေးနေတယ်လို့ Republican တွေကလူလူကမြင်မသွားဖို့ Republican တွေအတွက်အရေးကြီးပါတယ်သမရဘာအမှားမှမလုပ်ဘူးဆိုပြီးကောက်ွက်ပြောဆိုနေမယ်ဆိုရင်သူတို့တွေအမေရိကန်လူလူနဲ့ကင်းကွာသွားပါလိမ့်မယ
်။သမရထရမ်ဟာသူ့ကိုယ်သူနိုင်ငံရေးဖျက်မြင်းဆိုပြီးအစကတည်းကဂုဏ်ယူပြောထားခဲ့သူပါ။တရားစွဲဆိုဖို့ကိစ္စအရှိန်မြင့်လာတာနဲ့အမျှပိုပြီးကြားရမြင်ရမယ့်ကိစ္စတွေရှိနေသေးတယ်လို့လည်းသမိုင်းပညာရှင်ဘာဘရာအန်ဘယ်ရီကပြောပါတယ်
။ So far he has bombarded and exploded I guess I say
all forms အများလက်ခံထားတဲ့သက်မှတ်ဆန်နှုံးတွေအားလုံးနဲ့သမရ44ယောက်ထားခဲ့တဲ့ထုံတန်းဆင်လာတွေကိုချိုးဖောက်ခဲ့ပြီးပါပြီ ဒီသမရအတွက်ဘာကမှစီးပောင်ကြော်တယ်လို့ထင်စရာမရှိတော့ဘူးလေ
Vanderbilt တက္ကသိုလ်က Thomas Walsh ကတော့တရားစွဲဆိုဖို့ကိစ္စဘယ်လိုအဖြေမျိုးပဲထွက်ထွက်တေချာတာတစ်ခုကတော့လူတွေအကြားသဘောထားပုတ်ကွဲလာဖို့ပဲရှိတယ်လို့မြင်ပါတယ်ဒီလိုသဘောထားကွဲပြားမှုတွေအငြင်းကုန်ဖြစ်မှုတွေကလည်း2020သမရရွေးကောက်ပွဲအချိန်ကာလမှာပိုပြီးအရှိန်ရလာနေကြောင်းပါခင်ဗျာပြည်မြန်မာပိုင်းစီရဲ့စနေနေ့မနေ့တပိုင်းသတင်းတွေကိုစနေနေ့မနေ့ပိုင်းစီစဉ်တွေကိုကြီးညာနေရဖြစ်ပါတယ်ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းဒေသအတွက်ကက်သလစ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုရွေးချယ်ကြောင်းဗာတီကန်နန်တော်ကတောက်ကြနေမှာကြီးညာလိုက်တဲ့အတွက်ကက်သလစ်ယဟန်တော်တွေကကြိုဆိုလိုက်ကြပါတယ် UWSA ဝါဒေသမှာအခက်အခဲတွေအကြားသာသနာပြုခဲ့တဲ့ဖုန်းတော်ကြီးလူကတ်စ်ကိုသာသနာပိုင်ရန်အဖြစ်အခုလိုတာဝန်ပေးအပ်တဲ့အတွက်မြန်မာနိုင်ငံချင်းချင်းပြစ်စင်မှာအတောက်ခူရလာလိမ့်မယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုညာဝင်းအောင်ကပြောပြမှာပ
ါရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေမှာဦးစီးဆောင်ရွက်ဖို့ဆိုပြီးလာရှုမြို့အခြေဆိုင်ကက်သလစ်သာသနာပိုင်ဆရာတော်လောင်းအဖြစ် Father Lucas Dowser Jingfong ကိုပိုယန်မီ Francis ကရွေးချယ်ခန့်အပ်လိုက်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကအောက်တိုဘာ18တောက်ကြနေ့မှာကြေညာလိုက်တာပါအရှိအချင်းဒီလာရှိုကက်သလစ်သာသနာပိုင်အဖြစ်တာဝန်ယူထားသူကဆရာတော်ဖိလစ်ဇာဟောင်းဖြစ်ပြီးတက်ပြည့်ပင်စင်ယူရမယ့်တက်တော်85နှစ်ပြည့်ကံနီးပြီမို့သူနေရာကိုဆက်ခံမဲ့နောက်ထပ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုကြိုတင်ရွေးချယ်ရတာဖြစ်ကြောင်းအမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ကကက်သလစ်ယဟန်တစ်ပါးဖြစ်တဲ့ရောဘတ်ကင်ဘုကရှင်းပြပါဗျာ။ဆရ
ာတော်ဖိလစ်ဇာဟောင်းဟာဒီရက်ရက်ကိုဆက်ခံမဲ့ဘုန်းတော်ကြီးတွေကနှစ်ပါးသုံးပါးကိုဒီပြီးတော့မှသူကကိုရဟန်းမင်းကြီးကိုရုံးတော်ခင်ရတယ်။အဲဒီပြီးတော့မှရဟန်းမင်းကြီးရုံးရနေပြီးတော့လက်ရှိသာသနာပိုင်ဆရာတော်ဒီကိုယ်တိုင်ပြီးထားတဲ့ဒီရဟန်းဖုန်းတော်ကြီးသုံးပါးထဲရနေပြီးတော့သဘာဝရွေးချယ်ရမှာဆိုတော့ဒီတပည့်ဖုန်းတော်ကြီးသုံးပါးရဲ့ဒီငယ်ဘွားနေပြီးတော့လက်ရှိရှင်လူကြီးသူတို့ဘလို့ဖြစ်လာတယ်ရဟန်းဖုန်းတော်ကြီးဒီနောက်ပိုင်းလဲရုံးကြီးရှင်တဲ့ကိုရှင်တရားမှာအမှန်တရားတိုင်းဖိုက်ပြင်းတဲ့လူမျိုးအတွက်ပါတာဒီအတွက်ဘလောက်ထိသုံးဆောင်မှလုပ်နိုင်လဲဆိုတော့အဲ့တော့သူကသောသာပြီတော့မှအဲ့ဆရာနေပြီးအထိုက်တန်ဆုံးရဟန်းဘုန်းကြီးတပါးကိုသာသနာပိုင်ဆရာတော်ပြုရွေးချယ်ပို့လိုက်တယ်
။တက်တော်58နှစ်ရှိပြီဖြစ်တဲ့ဆရာတော်လူကတ်စ်ဟာဆယ်လစီယန်ခရစ်ယာန်ဂိုင်းဝင်တူဖြစ်ပါတယ်။အဲ့ဒီဂိုင်းဟာလူမှုရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုမှာတက်ကြွပြီးသာသနာပိုင်ဘုန်းတော်ကြီးအဖြစ်ရွေးချယ်ရမှာရှမ်းပြည်မြောက်ပိုင်းကစီပြေဒုက္ခသည်တွေအရေးကူညီဆောင်ရွက်ချက်တွေလည်းထည့်သွင်းစဉ်းစားနိုင်ကြောင်းပင်ဆယ်ဗီးနီးယားပြည်နယ်ကဖာသာဂျွန်ဆိုင်းလွန်ကပြောပါတယ်။
ဒီတခြားကန်ဒီဒိတ်ဖက်ဆိုင်တော့လာရှုဒါနာအတွက်ဟိုလုံလင်ကန်နိုင်တဲ့ကန်ဒီဒိတ်ကိုသူဦးစားပေးကြတာများတယ်ဒီကျွန်တော်အမြင်ပြောရရင်တော့ခြားနိုင်တာကဟို solution going up လာတဲ့ဖုန်ကြီးဖြစ်တဲ့အတွက်ကြောင့်သူကလူမှုရေးပိုင်းမှာသူတို့ပို့ပြီးအားတန်တယ်ကွာဒီ solution going up ဖြစ်ဆိုမှတော့စပြေးတယ်ရှေ့ဆောင်တယ်ရှိတာပြောစပြေးဒုက္ခတွေနဲ့ကုမြာပိုင်းမှာရှိမှာပေါ့လေဆိုတော့သူတစ်ဖက်တစ်လားကနေသူတို့ဟိုလုံနိုင်တဲ့ဟိုအတိုင်းသာထိတော့သူလုတ်သွားပါလေဒါတော့ကျွန်တော်တို့ပြည့်တိရဟနေတယ်အလုပ်တစ်ခုပဲ
ဆရာတော်လူကတ်စာ2012ကနေ2019အထိဝါပြည်နယ်ကိုသွားရောက်သာသနာပြုခဲ့သူဖြစ်ပါတယ်လက်နက်ကင်တွေအိုးဆိုးနေတဲ့ဝါပြည်နယ်မှာသာသနာပြုရတာကန့်သက်ချက်တွေရှိတယ်လို့ရောဘတ်ကင်ဘုကပြောပါတယ
်ဟိုကန့်သက်ချက်တွေအများကြီးရှိတယ်ဘယ်လိုပြောမလဲတချို့သူတို့ဒီဝါပြည်ကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်မြေပြားလာတဲ့ဒါရှုပကလာတဲ့ကျွန်တော်တို့ထင်တာကိုရအချိုတွေလာပါပေါ့အဲပုံစံနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့စကားတွေမပြောရဘူးတော့အဲလိုတွေဟောအဲ့ပါကန့်သက်ချက်တွေအများကြီးရှိတယ
်ဒါကြောင့်ဆရာတော်လူကတ်စ်ကိုသာသနာပိုင်ယဟန်လောင်းအဖြစ်အခုလိုခန့်အပ်မှုဟာမြန်မာနိုင်ငံညီညွတ်ရေးအတွက်လည်းတက်ဆိုင်နေတယ်လို့ရောဘတ်ကင်ဘုကသုံးသပ်ပါတယ
်အဲ့မှာဝါဒီတာမှာရှိတဲ့ဝါလူမျိုးတွေနဲ့တော့ဒီတခြားမှုမှာပြန်ဆိုင်ထားရင်လည်းတော့လက်ရှိအခြေအနေဒီကောင်တွေရင်းဆိုင်တယ်ပေါ့နော်ဦးကြည့်တော့မှဒီမိုကရေစီဆိုင်ပြီးပြောင်းပွဲရတဲ့ဆိုတော့ညောင်မိုင်းချက်တွေရှိလို့ပေါ့နော်ဒီတော့အေးတုံရှိတဲ့အဲ့ဒီဒါမှကိုယ်တိုင်သွားပြီးတော့မှသာသနာပြုခဲ့ပြီးတဲ့ရဟန်းဘုန်းတော်ကြီးတပါးကိုရာမင်းကြီးကအဲ့ဟာကိုအတိတ်ကထားပြီးတော့မှသူ့ကိုရေးချယ်တော့ကျွန်တော်လည်းထင်တယ
်1962မှာမွေးဖွားလာတဲ့ Father Lucas ဟာ1996ခုနှစ်မှာတိတ်ခါရရဟန်းဖြစ်လာခဲ့ပြီးရန်ကုန်တက္ကသိုလ်ကနေသမိုင်းဘာသာနဲ့ဘွဲ့ရခဲ့သူပါသမားကျန်းစာနဲ့ဘာသာရေးစာပေတွေအတွက်2003ခုနှစ်ဖိလစ်ပိုင်နိုင်ငံမှာပညာသွားသင်ခဲ့ပြီး2019ကနေအခုချိန်ထိပြင်ဦးလင်မျိုးကဆယ်လစီယန်ဒန်တရီကပီရာတင်နန်းကျောင်းကျောင်းဦးကြီးဖြစ်တာဝန်ယူနေသူဖြစ်ပါတယ် ဖာသာလူကတ်စ်နဲ့အတူဖိလစ်ပိုင်ကဘီရှော့ရီကာဒိုဘက်ကီနဲ့ပပူဝနယူဂီနီကဖာသာဂျွန်ဘော့စကိုအော်ရမ်တို့ကိုလည်းသာသနာပြုဆရာတော်တွေအဖြစ်ခန့်အပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြတော်ရပါ။ကက်သလစ်ဖုန်းတော်ကြီးတွေပါကိုဗာတီကန်ကခန့်အပ်လိုက်တဲ့အတွက်မြန်မာနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရလာဖို့မျှော်လင့်ချက်တွေရှိနေစမှာပဲ။ရခိုင်ပြည်နယ်အတွင်းမှာတော့တည်ငြိမ်အင်းချမ်းမှုတွေကဆက်လက်လျော့နေနေပါသေးတယ်။စီရေးပဋိပက္ခပြင်ခန့်နေစေရခိုင်ပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင် A အဖွဲ့တို့ကြားဘုံခွဲတိုက်ခိုက်မှုအပအဝင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အော်တိုဘလာ18ရက်နေ့ကရသစ်အောင်မျိုးနယ်ချင်းခါလီကျေးရွာကွာလမ်ပေါ်မှာမြမစစ်ရင်တန်းဘုံခွဲတိုက်ခိုက်ခံရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အဲ့ဒီမတိုင်ခင်ရက်ကလည်းကြောက်တော်မျိုးနယ်အတွင်းဘုံခွဲပစ်ခတ်တိုက်ခိုက်မှုဖြစ်စဉ်မှာအရက်သားတွေထိခိုက်ဒေဆုံးမှုရှိခဲ့တယ်လို့တပ်မတော်နဲ့ဒေသခံရဲသားတွေကဆိုပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ရေးနောက်ဆုံးအခြေအနေကိုVOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပြပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရသိပ်တောင်မြို့နယ်မောင်သောငူမော်ကမ်းလန်းချင်းကလီကျေးရွာတောင်ဘက်ရေကျော်သဏ္ဍာန်ကြီးမှာတပ်မတော်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရတယ်လို့ချင်းကလီကျေးရွာသားတို့ကပြောပါတယ
်အရှင်ကလေးတောင်ဘက်ရေကျော်သားဖိုက်မှာပေါက်တယ်လို့ပြောတယ်ဘာမှတော့အပေါ်ထိတိုက်လို့မရှိဘူးကာကွန်ကြီးကျလာတယ်ကြားတယ်အဲ့တော့မိုင်းပေါက်တယ်လို့ပြောတယ
်ဘုံပေါက်ကွဲပြီးပြစ်ခတ်မှုအနေငယ်ရှိပေမဲ့ထိခိုက်မှုတစုံတရာမရှိဘူးလို့သူကဆိုပါတယ်ချင်းကလီကျေးရွာတွင်လူဝေမှုကြီးကြပ်ရေးအဖွဲ့တွေရောက်နေစဉ်တွင်မိုင်းခွဲဖြစ်စဉ်ဖြစ်ပွားပြီးအငူမော်တောင်ဦးစီရီဘက်မှာလည်းဒီမနက်ဘုံပွားကွဲမှုရှိနေတယ်လို့ရတိတောင်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မနေ့ရှင်းနိုင်ရောက်မှရှင်ကာလီရော်ရဲ့တောက်ဖက်မှာဟိုတရားကလေးတစ်ခုရှိတယ်။တောက်ကြားချောင်းဖြတ်ပူးတဲ့တရားအဲ့ဒီနားမှာမိုက်ပေါက်တယ်လို့သိရတယ်။လာဝကတစ်ခုရောက်နေတော့ကြားတယ်။ဒီအငူမော်စစ်တပ်နားမှာအငူမော်ကုန်ဆန်းဆိုတဲ့ရွာရှိတယ်။အဲ့ဒီရွာရဲ့မြောက်ဖက်အဲ့ဒီတောက်ဦးဖရဆိုတာရှိတယ်။အဲ့ဒီတောက်ဦးဖက်မှာလည်းမိုက်ကလေးဖြတ်ပူးနေတယ်ပြောတယ်။
ဒီကနေ့မိုင်းပေါက်ကွဲဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ပြောခွင့်ရတဲ့အေအေပြန်ကြားရေးတာဝန်ခံကိုမေးမြန်းရမှာမသိရှိသေးဘူးလို့ဆိုပါရယ်။မနေ့ကတော့ကြောက်တော်မြို့နယ်ဘင်းတောင်ကျေးရွာမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါရယ်
။ကျွန်တော်မနေ့ကနေ့လယ်တနာရီနဲ့တနာရီ9မိနစ်ကြားရမှာကျွန်တော်စံပေါက်ရဲ့အစင်းမြောက်ဖက်မီတာ3000လောက်မှာအေအေကောင်းကျန်းသူအင်အားဦးလာကောင်ရမူပိုင်ဆွဲပြီးတော့တပ်မတော်စစ်ကြောင်းကိုတိုက်ခိုက်ခဲ့တာရှိတယ်။ကျွန်တော်တို့ပြန်တဲ့ပြစ်ခတ်တော်ရန်သူကနောက်ဆက်ပုံသွားတယ်
။မိုင်းခွဲခံရပြီးပြစ်ခတ်မှုကြောင့်ဒိန်းတော်ရွာသားတို့ထိခိုက်တန်ရာရရှိခဲ့ပြီးအပေါင်းဝရွာသားတို့ကလည်းဒိတ်ဆုံးခဲ့တယ်လို့အပေါင်းဝကျေးရွာသားတို့ကဆိုပါတယ
်။စားကြဥကတော့ဘုံပေါက်တယ်လို့ပြောပါတယ်။နောက်ပြီးတော့ဟိုလက်နေကြီးလက်နေကြီးတိုက်ခိုက်တယ်လို့ကြားပါတယ်။ဟိုရွာသားတွေကြောက်အားတကြီးနဲ့ခုံကြီးကြောက်မှဓမာယုံမှပြပြဝဲနေကြပါတယ်။အဲ့မှာလက်နေကြီးကလုံးလာထိမှန်ပြီးတော့သာရောက်ကြတဲ့ဥရဲ့မင်းမတူဦးလေအဲ့ဒီရောက်ပါမှာလက်နေကြီးအစတွေကထိပါတယ်မင်းကကျွန်တော်တို့အပေါင်းအားကပေါ်လူမင်းရက်ွက်ကပေါက်ရှည်ခေါ်ထွင်းအင်းများဆိုတဲ့အရဲသားတို့ပြေဆုံးသွားပါတယ်ဥမာညာဖားလက်မောင်းကြီးကျိုးတော့ပါတယ်နောက်ပြီးတော့ညာဖားခြေထောက်လေးကျိုးတော့တယ်ဖိုးရောက်တင်ရွေးလေးမေးနေတယ်အကိုရ
တမရော်ကနေလမ်းပြပြခေါ်ထားတဲ့အပေါင်းအားကြီးရွာသားဒေဆုံးမှုမှာတန်တရားဖြစ်စရာအနေထားရှိနေတယ်လို့ရွာသားတွေကပြောဆိုနေတယ်လို့သမရဘက်ကတော့အေးအေးထောင်ထားတဲ့မိုင်းကြောက်လို့သမရသတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းထွန်းကပြောပါတယ
်။မိုင်းကွဲတဲ့နေရာကငါးပေတော့กว่าမှာပဲ။ပေါ့ဝကြီးပါမှာကြီးဥထုံးအေးက42မိနစ်ဟိုကျွန်တော်တို့သူ့အလောင်းကိုတွေးကြည့်တယ်။နောက်မှာတော့ဥကောင်းမှာနောက်ပြီးမှာမိုင်းစာဝင်ထားတာတွေ့ရတယ်။လက်ပြင်မှာလည်းမိုင်းစာဖောက်ဝင်ထားတယ်။ညာဘက်ပေါင်ပါတယ်။မိုင်းစာဖောက်ဝင်ပြီးပြေးဆုံးနေတာတွေ့ရပါတယ
်။မနေ့ကလည်းမြောက်ဥမြို့နယ်တိမ်ညူကျေးရွာဘက်ကသမရယာယီထောက်ဖို့စကမ်းတစ်ခုကိုအေးဘက်ကတိမ်ပန်ရရှိခဲ့တယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မြောက်ဦးမျိုးနေတညိုနောက်မှာရှိတဲ့ဒီဗမာစစ်တပ်ရဲ့ဒီထောက်ပို့စခန်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီတိမ်ပိုက်ခဲ့တာရှိတယ်။ဒီမှာတော့ဒီလက်နေခေယံဒီစေ3ဆောင်စာရွက်စာတမ်းနောက်ရိတ်ခါပစ္စည်းတွေကိုတင်စီရမိခဲ့တာရှိတယ်ဗျ။
တမတော်ပြောခွင့်ရဘူမှုရုပ်စော်မင်းတို့ကဒီသတင်းမှန်ကန်မှုမရှိဘူးလို့ပြောပါတယ
်။ဒါကမြင်တာမရှိပါဘူးဗျ။ကျွန်တော်ကြည့်ထားတော့မနေ့ကထိတော့မရှိဘူး။
ဒီကနေ့မှလည်းဘုံညွှန်းမြို့နယ်မြောက်ဖက်အောင်မြကျော်ကျေးရွာတစ်ဝိုက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးစိုက်ပွဲအချိန်တွေကိုမသိရသေးဘူးလို့အေအေဘက်ကပြောပါရယ်။မနေ့ကတရက်ထဲမှာပဲရခိုင်ပြည်နယ်မြောက်ဦးဘုံညွှန်းကြောက်တော်နဲ့ချင်းပြည်နယ်ပလောဝါမြို့နယ်တို့မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါရယ်။ရခိုင်ပြည်နယ်တွင်စိုက်ပွဲတွေနဲ့အတူဘုံခွဲစိုက်ကိုင်းမှုဖြစ်စဉ်တွေဟာဆက်တိုက်ဖြစ်ပွားနေပါရယ်။အောက်တိုဘာ15ရက်နေ့ကမင်းပြမြို့နယ်ကန်းညီကျေးရွာနီးမှာမိုင်းထောင်နေတဲ့အေအေဖွဲ့ဝင်တို့နဲ့ကြောက်တော်မြို့နယ်စစ်အောင်ကျေးရွာနီးမှာဘုံထောင်နေတဲ့အေအေဖွဲ့ဝင်တို့ကိုမြန်မာစစ်တပ်ကနေတွေ့ရှိပြီးအသေးဖမ်းဆီးရမိတယ်လို့သမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။သမရော်ရဲ့သတင်းထုတ်ပြန်ချက်ပေါ်မှာရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရကညှင်းဆူထားပါတယ်ခင်ဗျာ
။နိုင်ကုန်းအင်ရဲ့သတင်းပေးပို့ချက်ပါ ဆက်လက်ပြီးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်ဒီသတင်းပတ်ဟောင်ကောင်စံပြပွဲတွေကိုကြည့်ရင်နှစ်ဖက်လုံးက82နေကြတယ်ဆိုတာတွေ့နေရချိန်မှာပဲဒီပတ်သက်သတင်းပတ်ကုံစံပြပွဲတွေကအချိန်20မြောက်တော့မှာဖြစ်ပါတယ်ဟောင်ကောင်အစိုးရကိုတောင်းဆိုထားတဲ့အချက်၅ချက်ကိုအလျှော့မပေးဘူးလို့ဆန္ဒပြသူတွေကပြောသလိုဟောင်ကောင်အုပ်ချုပ်ရေးမှူးကလည်းလက်ရောမှာမဟုတ်ဘူးလို့ပြောထားပါတယ်။နှစ်ဖက်အခြေတင်ဖြစ်နေတဲ့အကြောင်းအနီတာပါဝဲလ်ဟောင်ကောင်ကနေပြပုတ်ထားတဲ့သတင်းလောကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
။ဟောင်ကောင်မှာသတင်းဘက်ကနိုင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲကြီးတွေလှုပ်လာတာဒီသတင်းဘက်ကဆိုရင်အချိန်20ပြည့်တော့မှာဖြစ်ပြီးအစိုးရဘက်ကရောဆန္ဒပြသူတွေဘက်ကပါမလျှော့ကြသေးပါဘူး။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဆန္ဒပြပွဲတွေကိုရင်ဆိုင်အန်တုနေတာကြောင့်သူနှုတ်ထွက်ပေးဖို့ပါတောင်းဆိုလာကြပါတယ်ဆန္ဒပြသူတွေကလည်းသူတို့ရဲ့တောင်းဆိုချက်၅ချက်ကိုဆက်ပြီးတောင်းဆိုနေစေပါတောင်းဆိုထားတဲ့ထဲမှာမဲပေးနိုင်တဲ့အရွယ်ရောက်သူတိုင်းမဲပေးခွင့်ရဖို့ရဲတပ်ဖွဲ့ရဲ့အင်အားသုံးနှိမ့်နှင်းမှုကိုစုံလမ်းစစ်ဆေးဖို့ဆန္ဒပြသူတွေကိုလူငင်းချမ်းသာခွင့်ပေးဖို့နဲ့ဟောင်ကောင်မှာဖမ်းဆီးထားသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ရေးလွှဲပြောင်းပေးဖို့ရမယ့်ဥပဒေကိုလုံးဝရုပ်သိမ်းရေးလို့ပါဝင်ပါတယ်ဇွန်လကလေးကစလို့စစ်တိုက်လို့ဆန္ဒပြတောင်းဆိုနေကြတာဖြစ်ပြီးတောက်ကြနေကဆိုရင်ဗန်နာငူကြီးဆိုင်ရာအချက်ချနေရမှာလူတထောင်ကျော်ဆန္ဒပြတာကြောင့်ရင်အသွာအလာတွေရပ်ဆိုင်းကုန်ပါတယ်ခွင့်ပြုချက်မဲ့ဆန္ဒပြတွေမလုပ်ဖို့နဲ့လူလူစုဝေးဘွဲတွေအတွင်းမျက်နှာကိုဖုံးအုပ်တဲ့အကာအကွယ်တွေမတက်ဖို့ရဲတပ်ဖွဲ့ကညွှန်ကြားထားပါတယ်တဘောအလုံးဟောင်ကောင်မှာနေလာတဲ့ Mrs. Ho ဆိုသူအမျိုးသမီးကြီးကသူဟာဇွန်လကလေးကဆန္ဒပြပွဲတွေမှာပါဝင်လာတာဖြစ်ပြီးဟုတ်သူရေမှုလမ်းကစစ်စက်ညှိနှိုင်းလာတဲ့အထိရပ်မှာမဟုတ်ဘူးလို့ပြောပါတယ
် So it's just not responding at all. We have all these five combined demands but not one of them.
သူကလုံးဝကိုမတုံ့ပြန်တာပါ။ကျမတို့ကအချက်၅ချက်တောင်းဆိုထားပြီးဥပဒေချမ်းကိုရုပ်သိမ်းတာကလွဲလို့ဘာကောမှမလက်ရောသေးပါဘူး။တခြားတောင်းဆိုချက်၄ချက်ကလည်းတိတ်ကိုအရေးကြီးပါတယ်။တောင်းဆိုချက်၅ချက်စလုံးဟာအရန်ကိုအရေးကြီးပါတယ်။
ကောင်းဆောင်ရဲလို့တတ်တမမတ်မရှိတဲ့ဒီဆန္ဒပြပွဲတွေမှာလူငယ်တွေအဓိကပါဝင်နေကြတာပါလက်ရှိအချိန်ထိအဖမ်းခံရသူပေါင်း 2200 ကျော်ထဲမှာအသက်18နှစ်အရွယ်လူငယ်က3ပုံတပုံပါပါတယ်ဆန္ဒပြကြောင်းသားတူဖြစ်တဲ့ Ambrose က
We really see that a Carrie Lam is like she is trying to
Carrie Lam ကကျွန်တော်တို့ဟောင်ကောင်သားတွေကြောက်တော့လို့ကိုစ조사နေတာပါဒါပေမဲ့အဲ့လိုလုပ်တာဟာကျွန်တော်တို့ကိုပိုဒေါသထွက်စေပြီးကျွန်တော်တို့ဘယ်တော့မှလက်လျှော့မှာမဟုတ်ဘူးဆိုတာသူ့ကိုပြောဖို့ဆန္ဒပြပွဲတွေမှာပို့ပြီးပါဝင်လာစေချင်မှာပဲဖြစ်ပါတယ်
။ဒါဆိုရင်ဘယ်အခြေအနေကဆန္ဒပြပွဲတွေကိုရက်စီမှာပါလဲ။စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့ Mr. Ho လို့ဆန္ဒပြသူတွေပေးတဲ့အဖြေကတော့အားလုံးတစ်ထပ်တည်းပါပဲ
။ Five demands and the sixth demand is
တောင်းဆိုချက်၅ချက်ကိုလိုက်လျှော့ရပါမယ်။နံပါတ်6တောင်းဆိုချက်ကတော့ရဲတပ်ဖွဲ့ကိုပြန်ပြီးဖွဲ့စည်းရပါမယ်။
အချို့ရမူလမ်းကတော့ဘယ်တောင်းဆိုချက်ကိုမှလက်လျော့မှာမဟုတ်ဘူးအထူးသဖြင့်ရဲတပ်ဖွဲ့နဲ့ပတ်သက်တဲ့တောင်းဆိုချက်ကိုလက်လျော့မှာမဟုတ်ဘူးလို့ဒီသတင်းပတ်အတွင်း Facebook ကနေတိုက်ရိုက်ထုတ်လွှင့်ချက်တစ်ခုမှပြောထားပါတယ်ရဲတပ်ဖွဲ့ဟာတိတ်ကိုလိုအပ်နေတဲ့အများပြည်သူဘေးကင်းလုံခြုံရေးကိုလှုပ်ဆောင်နေတာလို့ကာကွယ်ပြောဆိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဆန္ဒပြပွဲတွေမှာတွေ့ခဲ့ရတယ်လို့ပဲရဲတပ်ဖွဲ့ဟာမြေရီဘုံတွေရာဘာကြီးတွေအပြင်တစ်ခါတစ်ခါကြီးအစ်စ်တွေကိုပါတုံးပြီးတော့နှိမ်နင်းဖြိုခွဲခဲ့တာပါဒီသတင်းပတ်ကမှနောက်ထပ်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားသလိုနောက်လာမယ့်သတင်းပတ်တွေမှာလည်းဆက်ပြီးဆန္ဒပြသွားကြအောင်မှာပါနှစ်ဖက်စလုံးကကိုရွေးချယ်ထားတဲ့လမ်းအတိုင်းဆက်လျှောက်သွားဖို့အခိုင်အမာပြောထားကြတာနဲ့အမျှစိတ်ဆက်ညှိနှိုင်းပြီးပြည်လည်မဲ့အခြေလက္ခဏာမျိုးအနှိမ့်ဆုံးလက်ရှိအချိန်မှာတော့မတွေ့ရသေးပါဘူးခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါ VOA ကို email ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒီသတင်းတောင်းကျင်ကြရဲဆိုရင် burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေမှာအမျိုးသမီးကဏ္ဍနဲ့သိပ္ပံနည်းပညာအစီအစဉ်တွေကိုလည်းနားဆင်နိုင်ကြပါရခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Namaste ji mane 6 nai kwe shi ba bi. VOA American tan ga snin ni minute pai let shi thon lwin pe ni de season rue ko mane 9 nai thi line to meter 24, line to meter 40, line to meter 51 do apin line lap meter 190 kHz 1905 ru ka ne na sin nai ba de. အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့အတူအမျိုးသမီးကဏ္ဍတွေကိုနှာစင်ကြရပြီးသိပ္ပံနဲ့နှီးပညာကဏ္ဍမှာတော့
ရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းနေတဲ့လိုင်စင်နေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျ။ဘာလို့လဲဆိုတော့အဲ့ဒီ British က1939ခုနှစ်မှာမြေအောင်ရေဥပဒေပြဋ္ဌာန်းပြီးတော့
ရန်ကုန်မြို့မြေအောင်ရေသုံးဆွဲမှုဆိုင်ရာသုံးသပ်ဆွေးနွေးထားတာကိုလည်းနားဆင်နိုင်ပါတယ်။ဒီလိုအစီအစဉ်တွေအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်ဒေါက်ခင်မျိုးတက်နဲ့အမအီတန်စင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
ယူနီကိုစနစ်ပြောင်းလိုက်ခြင်းဟာမြန်မာနိုင်ငံအတွက်ကမ္ဘာကိုရရဲ့တစ်စိတ်တစ်ပိုင်းဖြစ်ဖို့အခွင့်အကောင်းတစ်ရက်ဖြစ်တယ်ဆိုရဲကောင်းစင်နဲ့ချန်ဂျာဟွာက asia.nikkei.com မှာအောက်တိုဘာလ16ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။ကမ္ဘာတဝန်းတပြေးညီသုံးနေတဲ့ယူနီကိုစနစ်ကြောင့်ကြီးထွားလာနေတဲ့အင်တာနက်ဈေးကွက်ကိုမြန်မာနိုင်ငံဝင်နိုင်ဖို့အခွင့်အလမ်းရလာတယ်လို့ဆိုပါတယ်။အောက်တိုဘာလ10ရက်နေ့ကစပြီးတော့ယူနီကိုစနစ်ကိုတရားဝင်စတင်ပြီးတော့အသုံးပြုလိုက်တာကြောင့်အစိုးရလုပ်ငန်းတွေပုံမှန်ပြီးတော့အဆင်ပြေချောမွေ့စွာတုံးလာနိုင်တယ်လို့ကမ္ဘာနည်းပညာကုမ္ပဏီကြီးတွေဝန်ဆောင်မှုတွေကလည်းပို့ပြီးတော့လွယ်လွယ်ကူကူအသုံးပြုနိုင်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံစိုးဦးတည်ထွင်သူတွေကလည်းပြည်ပဈေးကွက်မှာလုပ်ငန်းလုပ်ကြရတာပို့ပြီးတော့အဆင်ပြေလာလိမ့်မယ်လို့ဆိုပါတယ်။အင်တာနက်သုံးစွဲသူအများစုကစော်ကြီးစနစ်ကိုအသုံးများလာခဲ့တာဖြစ်ပါတယ်။ကမ္ဘာနည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့Huawei, Samsung နဲ့ Facebook တို့မှာ Unicode ကိုစော်ကြီးစနစ်ကိုနှစ်ခုစလုံးသုံးနိုင်အောင်လို့လောလောဆယ်မှာလုပ်ပေးတယ်ဆိုပေမဲ့လည်းတခြားလုံးစော်ကြီးနဲ့ရေးလာတဲ့ website internet စာမျက်နှာတွေအားလုံးကိုပြန်ပြင်ပို့ကတော့အခက်အခဲရှိတယ်လို့ဆိုပါတယ်။2011ခုနှစ်တုန်းကမြန်မာနိုင်ငံလူဦးရေရဲ့တရာခိုင်နှုန်းပဲ internet သုံးခဲ့တာဖြစ်ပေမဲ့လည်း2019မှာတော့31ရာခိုင်နှုန်းထိတိုးလာခဲ့ပါတယ်။ Unicode ပြောင်းလိုက်တာကမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းကိုအထောက်အကူပြုတယ်လို့ဆိုပါတယ်။နည်းပညာကဏ္ဍမှာလည်းတပြေးညီသုံးနေတဲ့စနစ်မရှိခင်တုန်းကအခက်အခဲကြုံရတဲ့အကြောင်း Google မှာမြန်မာတွေအတွက်တီးတဲ့ application မရှိရနဲ့တာတကပေးပြီးတော့ရေးသားထားပါတယ် 5G မြန်နှုန်းမြင့် internet လိုမျိုးစနစ်ကိုတရုတ် Huawei ကုမ္ပဏီနဲ့တွဲပြီးတော့မြန်မာအာဏာပိုင်တွေကလုတ်ကင်တဲ့အခါမှာလည်းအထောက်အကူပြုရလို့ဆိုပါတယ်နိုင်ငံတကာကုမ္ပဏီတွေနဲ့ဖက်ဆက်လုတ်ကင်တဲ့အခါမှာဒိုင်းရိုက်ဘာသာပြန်တဲ့စနစ်မရှိခဲ့ပေမဲ့လည်းအခု Unicode စနစ်နဲ့ကြတော့ပို့ပြီးတော့အဆင်ပြေလာတယ်လို့ဆိုပါတယ်မြန်မာဆိုရနဲ့မြန်မာစီးပွားရေးအတိုင်းဝိုင်းနဲ့စိုက်ဘာအင်တာနက်အတိုင်းဝိုင်းကလည်း Unicode ပြောင်းလဲအသုံးပြုမှုအောင်မြင်အောင်လို့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ရမယ်လို့တိုက်တွန်းထားတာကိုကောက်နှုတ်ပြီးတော့တင်ပြလိုက်ရပါတယ်ရှင်
။ American တီတောင်စုမှလက်ခံမဲ့ဒုက္ခတဲ့အရေးအတွက်ကိုအစိုးရက short ချလိုက်တာနဲ့ဒုက္ခတဲ့ပြန်လဲနေရာချထားရေးအတွက်မြို့ပြဆိုင်ရာလုပ်ငန်းတွေအပေါ်မှာဘလို့တက်ရောက်မှုရှိနေလဲဆိုတာကို Indiana ပြည်နယ် Fort Wayne မြို့ကOctober 18ရက်နေ့ထုတ် The Journal ဂဇက်စာဆောင်မှာဆောင်းပါရှင် Brian Francisco ရေးထားတာကိုတင်ပြပါရစေ2019 budget နှစ်အတွင်း Fort Wayne မှာဒုက္ခသည်208ဦးကိုပြန်ပြီးနေရာချထားပေးခဲ့ပေမဲ့ American နိုင်ငံကလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုသမ္မတ Donald Trump က short ချနေတာကြောင့်နောက်နှစ်မှာတော့ဂုတဲ့ပိုးပြီးနေသွားနိုင်တယ်လို့ဆိုပါတယ်ဒါအပြင်ပြည်နယ်တွေမှာလက်ခံရမယ့်ဒုက္ခသည်တွေကိုနိုင်ငံခြားရေးဌာနကအောက်တိုဘာလ1ရက်နေ့မှာစပြီးပေးပို့ရမှာဖြစ်ပေမဲ့လလည်းရောက်လာတဲ့အထိမပို့သေးဘူးလို့ဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာတာဝန်ခံတဦးကပြောပါတယ်။အရင်သမ္မတတွေဖြစ်တဲ့ George W. Bush နဲ့ Barack Obama တို့လက်ထက်တွေကဒုက္ခသည်အရေးအတွက်က9000နဲ့10000ကျားလက်ခံခဲ့ပေမဲ့သမ္မတ Trump တက်လာချိန်မှာတော့2019ခုနှစ်မှာ9000 2018မှာ4000ကျွဲ2019ခုနှစ်မှာ3000နဲ့လာမယ့် 2020 မှာတော့18,000ထိပဲလက်ခံဖို့လုပ်ခဲ့တာပါ2019မှာအင်ဒီယားနာပြည်နယ် Fort Wayne မြို့ကိုရောက်လာတဲ့ဒုက္ခသည်ပေါင်း208ယောက်ထဲမှာမြန်မာက186ယောက်ပါတယ်လို့နောက်ထပ်ဒုတိယအတုံးမှာထပ်ရောက်လာတဲ့86ယောက်ထဲမှာတော့မြန်မာ90ပါတယ်လို့ Fort Wayne ဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာ Catholic Parahita အဖွဲ့ဒါရိုက်တာဦးငင်းချမ်းရဲ့ပြောကြားချက်ကိုပါဖော်ပြထားပါတယ်အခုလိုဒုတိယအတုံးမှာမြန်မာမိသားစုအရေးအတွက်တိုးလာတဲ့အတွက် Fort Wayne ကမြို့နယ်တချို့မှာအင်္ဂလိပ်စာသင်တန်းသားဥယျာဉ်ပိုးပြီးတိုးလာတယ်လို့ကျောင်းတာဝန်ခံတွေကပြောပါတယ်။ဒုက္ခတဲ့မိသားစုတွေရဲ့ပညာသင်ကြားရေးကအစဥယျာဉ်အခြေကျရေးအပါအဝင်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ရောက်လာတဲ့ဒုက္ခတဲ့အရေးအတွက်ပေါ်မူတည်ပြီးဒေသရင်းမြို့နယ်တွေကတာဝန်ခံတွေကဖြည့်ဆည်းပေးနေတယ်လို့လည်းရေးသားထားပါတယ်။
တော်ရရှင်များရှင်လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်60လောင်းရည်အရေးချင်းကိုကြည့်ပြီးနေပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်တွေအနေနဲ့ကိုစလီရဲ့ရွေးချယ်လိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American တိုင်းရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းစီစဉ်နဲ့မှာတပတ်ကုန်နှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ကြဖို့ကိုလည်းတခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလက်တန်စီစဉ်ပို့ချပေးထားတဲ့ American Style EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
။ဒီကနေ့မနေ့ကျင်ပြမယ် EDM အသုံးကတော့
Lend me your ear
ဖြစ်ပါတယ်။စာလုံးပေါင်းက LEND Lend ကငါတာME Miga Chino Chima Y-O-U-R Yoa Tin I E-A-R Iaga Na Suro Gwait Khun Ye Taiyai Dibay Garo Shin Yen Na Gu Chima Gu Nga Ba Bo Degay Ro Na Dipe Gu Piat Bi Nga Ram Ho Pe EDM Suroe Tvabai Dibay Ga Lutu U U Yen Pwe Na Machi Na Chet Dwe Gu Pyo Da Gu Cheng Bi Bi Na Thang Si Chin Na Gu Suro Da Piat Bare ကာဒီယန်လေးယင်တဲ့မှာခံစားရတာကိုကိုယ်ယင်တဲ့မှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူးဥကိုနားထောင်စီခြင်းနဲ့သဘောရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary please lend me your ear as I have to tell you about my problemsI need to ask your advice, too.
Mary, ku pyo da ko tche lao na thong pi ba la. Ku ye pyatana rwi ku pyo pya chin lu ba. A chan nyan le pi ba lu taung chin ma de lu deibe ya ba de. U ma ko naw ta khaw na sin chi ja ya aw.
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
Ku pyo pya chin na ko na thong pi ba yin phwin na ko sait shi shi ne.နားထောင်ပြပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Lend me your ear
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်ရဲ့ American Style မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အခုဆက်လက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ဆရာတက်သမီးငယ်လေးနဲ့တူအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကတဆင့်ဒုက္ခသည်တွေအဖြစ်ပြောင်းရွှေ့ရောင်းဝယ်ရောက်လာသူမြန်မာနိုင်ငံမှာအင်္ဂလိပ်စာဆရာမဖြစ်ခဲ့ဘူးသူမတ်လလဆန်ဟာအခုနယူးယောက်မြို့ NYPD ရဲ့ဌာနမှာရင်စည်းကမ်းထင်းသေးရဲရာရှိဖြစ်တာဝန်ထမ်းဆောင်နေပါတယ်။မတ်လလဆန်ရဲ့သမီးဟာလည်းအမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်ဖို့အစ်မင့်လုပ်ငန်းခွင်သင်တန်းတက်နေပါတယ်။2015ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးနောက်မိခင်ကရဲဝန်တန်းသမီးကအမေရိကန်စစ်သားအဖြစ်ရှောက်လန်းနေတဲ့မလလဆန်တို့သားမိနှစ်ဦးရဲ့ကြိုးစားအထောက်အမှုတွေနဲ့အတူမြန်မာအမျိုးသမီးတွေရဲ့စမ်းဆောင်ချက်တွေအကြောင်းဒီသတင်းမှတ်ရအမျိုးသမီးကဏ္ဍမှာမတ်စုမွန်ကတင်ပြပေးထားပါရခင်ဗျာ။
cause it only serves to make me more determined to achieve my final goal.
ဟုတ်ကဲ့မလလဆန်ကိုအဓိကမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကနေတဆင့်ပေါ့နော်ပြောင်းရွှေ့ရောက်ရှိလာတဲ့အချိန်မှာဒီမရောက်လာခင်မှာရောကြိုတင်ပြင်ဆင်မှုတွေဘာတွေလုပ်ခဲ့လဲနောက်ပြီးတော့ဘာကြောင့်ဒီနယူးယောက်မြို့ကိုရောရွေးချယ်ပြစ်ခဲ့လဲနောက်ပြီးတော့ဒီရောက်ရှိလာတဲ့အတွေ့အကြုံသစ်တွေပေါ်မှာပေါ့နော်ဘလို့များရင်ဆိုင်ဖြတ်တန်းခဲ့လဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင်
အော်ဟုတ်ကဲ့အမအနေနဲ့မလေးရှားမှာတော့ဒီအမတို့လာတာ refugee status နဲ့လာတာ哦အဲ့တော့ refugee ဓမ္မတွေတက်လို့ရတဲ့အကြောင်းတစ်ခုမှာသမီးလေးကိုတော့အမအကြောင်းတက်ခိုင်းခဲ့တယ်ထိတ်တက်ရေးပိုင်းမှာတော့အမကိုအမပြင်ဆင်ခဲ့တယ်ဘာဖြစ်လို့ဆိုဟိုရင်ဆိုင်ရမယ့်ဟာတွေကဘလို့ကြုံတွေ့လာမလဲနောက်အမအစိတ်တက်ခိုင်းပြီးသားလူတယောက်ဖြစ်တဲ့အတွက်ကြောင့်အမအတွက်ကတော့တိတ်ပြီးတော့ပြင်ဆင်မှုမလုပ်ခဲ့ဘူးအဲနယူးယောက်ကိုဘာကြောင့်အမရွေးချယ်ခဲ့ရလဲဆိုရင်အမရဲ့ငယ်ဘဝကလေးကအမနယူးယောက်ကိုအရင်လာချင်တဲ့လူတယောက်အဲအဲ့လိုမျိုးဆိုတော့အမနယူးယောက်ကိုရွေးချယ်တယ်အမတို့မလေးရှားမှာဆိုရင်တခြား state တွေကိုပဲဒီ refugee တွေကသွားကြတယ်ဒါပေမဲ့အမတယောက်ထဲသားကခေါင်းမာစာနဲ့အမနယူးယောက်ကိုလာခဲ့တယ်ပေါ့နော်အာနယူးယောက်ရောက်ရောက်ချင်းဒီ long island မှာအမတို့အတိဟောင်းအိမ်မှာအမတို့တာမင်းများနှစ်ပတ်နေခဲ့တယ်အဲ့ဒီမှာလည်းအဲ့အတိဟောင်းကအမတို့တာမင်းများကိုတောင်းတင်มาဆိုးလို့မြန်မြန်ပြောင်းစီဖြစ်နေအဲ့အဲ့ဒါတော့အမရဲ့ပထမဦးဆုံးအမခံစားရတဲ့ဟာပေါ့အမတို့ဒီ queens မှာပေါ့နော်အခန်းလေးတစ်ခန်းအမတို့စမှားလိုက်တယ်ပေါ့မြန်မာရဲ့ပထမဦးဆုံးရင်ဆိုင်ရတာကနေရာဒေသပေါ့နော်အဲနေရာအတော့အလာအရင်အခက်ခဲရှိရမှာတို့မသိဘူးမသိရခါကျတော့အမတို့မှာဘယ်ရမစိုးသွားခြင်းရေနေပုံကိုအသုံးပြုပြီးတော့အမတို့နေရာသွားရတယ်အစိုးရဌာနဆိုင်ရာအမတို့ဒီ settlement plan အတွက်အမတို့သွားရတယ်အဲအဲ့လိုမျိုးလေးတွေပေါ့နော်ပြီးတော့အမရောက်ရောက်ချင်းဒီအမဝါပါမယ့်အရင်ရတယ်ဝါပါမယ့်ရတော့အမစပြီးတော့အလုပ်လျှောက်ရတာပေါ့အဲ့ဒီအဲ general worker ပေါ့ညီမရေအမအရင်တော့မလုပ်ခဲ့ဘူးတဲ့အလုပ်ကြောင်အမလုပ်ခဲ့ရတယ်ပေါ့နော
်အခုကဒီမလလဆန်ကအခုဆိုလို့ရှိရင်နယူးယောက်မြို့ရဲ့ NYPD ပေါ့နော်ဒီရဲအရာရှိတဦးအနေနဲ့အဲ့ထဲမှာမှရင်စည်းကမ်းထိန်းသိမ်းရေးအရာရှိအဖြစ်နဲ့လက်ရှိတာဝန်ထမ်းဆောင်နေပြီဆိုတဲ့ခါကျတော့ဘာကြောင့်ဒီအလုပ်ကိုရွေးချယ်ဖြစ်ခဲ့လဲပေါ့နော်နောက်ပြီးတော့ဒီအလုပ်မှာရောဘလို့စိန်ခေါ်မှုဖြတ်တန်းမှုတွေရှိခဲ့ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ
ငါအစိုးရအလုပ်တစ်ခုရှောက်မှဖြစ်နေဘာဖြစ်ဆိုတာအမရဲ့ရည်ရှိဟိုပင်စင်ဟို retirement plan အတွက်ပေါ့နော်စဉ်းစားရဲအမစာတိုက်ရှိတယ် NYPD ရှိတယ်ဒါပေမဲ့အမကစာတိုက်အလုပ်ကိုမရွေးချယ်ပင်နဲ့ NYPD အလုပ်ကိုအမရွေးချယ်တယ်ဘာဖြစ်ဆိုအမကလည်းခလေးဘွားကလေးကဒီရုပ်ရှင်ကြည့် action movie တွေကြည့်ရခါမှာ NYPD ကိုအမအရန်စိတ်ဝင်စားတယ်အဲ့တော့အမနေပြီးတော့ NYPD ဒီ website ထဲကိုအမဝင်လိုက်တယ်ဝင်လဲဝင်ပြီးရခါကျတော့အမစာမွေးတို့တွေစာမွေးဖြေရတယ်အဲ့ဒီအလုပ်ရဖို့အတွက်ကိုအမစာမွေးဖြေရတာအဲ့တော့စာမွေးအတွက်အမ appointment ယူတယ်စာကိုလေးလာတယ်စာမွေးဝင်ဖြေလိုက်တယ်ဒီစာမွေးဖြေရမယ့်ရက်ကိုအမစာမွေးဝင်ဖြေလိုက်တော့အမအောင်သွားတယ်ဆိုတော့စာမွေးအောင်ပြီးတော့သူတို့ကအမကို physical test တွေပါတယ်အဲ့လိုမျိုးတွေပေါ့ processing တွေသူတို့လုပ်တယ်ပေါ့နော်အမရဲ့ background check up တွေအမဒီအလုပ်ရဖို့အတွက်ကိုအမတစ်နှစ်ကျော်စောင့်ရတယ်ပြီးတော့မှအားလုံးအမ pass ဖြစ်သွားတယ်အမရဲ့ဒီ psychological test ကနောက်ဆုံးပေါ့နော် psychological test ပါ pass ဖြစ်သွားပြီဆိုတော့မှသူတို့ကအမကိုဒီ police academy စက်ဖို့ဆိုပြီးတော့အမကိုသူကဖိတ်ခေါ်တယ်အဲ့တော့ police academy စက်တဲ့နေရာနေစားပြီးတော့အမဒီ NYPD အလုပ်ကိုအမစရတယ်အဲ training ကအမတို့ syllabus အမတက်ခဲ့ရတယ်ပြီးတော့ graduation အမဖြစ်တယ်အဲ graduation ပြီးတဲ့အခါကျတော့အမကလုပ်ငန်းခွင်ဝင်ရတယ်လုပ်ငန်းခွင်ကိုစပြီးဝင်ရတဲ့အခါမှာအကယ်ဒမီမှာသင်ခဲ့တာကအမတို့ကစတယ်လုပ်ငန်းခွင်ကကျတော့လက်တွေ့ဖြစ်သွားပြီအဲ့ဒီမှာအမပထမအဦးဆုံးစပြီးရင်ဆိုင်ရတာလူတွေနဲ့ဆက်ဆံရတာကိုရင်ဆိုင်ရတယ်။ဒါပြီးတော့လူရဟိုလူမျိုးစုံကိုအမတွေ့ခဲ့ရတယ် aggressive ဖြစ်တဲ့လူရှိတယ်အဲဆဲဆိုတာတွေပေါ့ပထမအဦးဆုံးအမအလုပ်ဝင်ပြီးချင်းလုပ်ငန်းခွင်ဝင်ပြီးချင်းနှစ်ပတ်မှအမရေနဲ့အပတ်ခံရတယ်ရေနဲ့အပတ်ခံရတယ်အဲ့ဒီဥစ္စာအတွက်လည်းအဲ့ဒီလူကိုလည်းနှစ်ပတ်အကြာမှာဖမ်းမိသွားတယ်ပေါ့နော်သူကိုလည်းအမအဲ့ဒီလုပ်ငန်းဝင်စားဝင်ဝင်ချင်းမှာတော့အမညွန့်တဲ့စိတ်ကလေးတော့ရှိတယ်ဘာလို့လဲကြောက်ကြပေါ့နော်ကိုကဟိုလူကလည်းသေးတယ်လူကောင်ကလည်းသေးတယ်နောက်ဒီမှာရှိတဲ့လူကလူကောင်ကြီးတယ်အတန်ကြီးတွေကလည်းအကျယ်ကြီးတယ်အဲ့လိုမျိုးလေးဆိုပထမအဦးဆုံးတစ်လမှာတော့အမနည်းနည်းလေးကိုကိုကို confidence မရှိသလိုလိုသိုးယွင့်မှုလေးနဲ့အမချင်းဆိုင်ခဲ့ရတယ်အဲ့လိုလူမျိုးစုံကိုအမတွေ့ရတဲ့အခါမှာနောက်ဆုံးတော့အမကိုအမဟို change လိုက်တာပေါ့နော်ဟိုအမအော်ဒါဟိုဒါငါအလုပ်လုပ်နေတာသူတို့တွေငါ့ကိုဘလို့ပဲဆက်ဆက်ငါဒီငါတောင်းဝင်ငါထမ်းဆောင်တာအဲအဲ့လိုမျိုးစိတ်နေအမအခုဆိုရင်လည်းသူတို့ မျက်စက်ဆိုင်တဲ့အခါမှာလည်းအမညွန့်စိမ့်မရှိတော့ဘူးအမရဲ့မျက်နှာကလုံးဝ serious face နဲ့အမအတန်ပြက်ပြက်တတနဲ့အမကပြောနိုင်လာတယ်ပေါ့နော်ညီမ
ဟုတ်ကဲ့အဲ့တော့ခုဒီ American ပြည်တော်စု New York ပေါ့နော် New York ကဆိုရင်အထူးသဖြင့်ဒီခုနပြောခဲ့သလိုပဲရင်သွားလာလဲထူထက်တယ်နောက်လမ်းစည်းကမ်းရင်စည်းကမ်းဆိုတာလဲမြန်မာပြည်နောက်ဒီမလေးရှားနိုင်ငံပေါ့နော်အခုဆိုလို့ရှိရင် American ပြည်တော်စုဆိုတော့ကိုကရင်စည်းကမ်းထိမ့်သိမ့်မဲ့တာဝန်ရှိရသူတယောက်အနေနဲ့ထမ်းဆောင်ရတဲ့အခါမှာပေါ့နော်ဘလို့များစိန်ခေါ်မှုတွေရှိခဲ့လဲနောက်ပြီးတော့ဒီလိုမျိုးဆုံးဖြတ်ရမယ့်ကိစ္စမျိုးတွေမှာဆိုရင်ရောဘလို့မျိုးဒီကိုဘက်ကနေပြီးတော့ဆုံးဖြတ်ချက်တွေနဲ့ဖြတ်တန်းခဲ့တာရှိလဲအဲ့ဒီအထက်ကမှာပေါ့နော်မှတ်မှတ်ရရမလလဆန်အတွက်ဖြစ်စေမဲ့အကြောင်းအရာတွေကဘာတွေပါလဲရှင
်ဟိုအကယ်ဒမီမှာသင်ခဲ့ရတာကစာပေပဲရှိတယ်ကိုလုပ်ငန်းတွေမှာကြာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်ပေါ်မှာပဲမူတည်သွားတယ်အကုန်လုံးကအဲ့ဒီအတွက်ကိုအမအနေပြီးမှန်ကန်တဲ့ decision တော့ချဖို့လိုတယ်ကိုဘက်ကမှားတယ်ဆိုရင်လေဒီဟိုဒီ moderate ဘက်ကပေါ့နော်ကိုပြန်ပြီးတော့ complain လုပ်လို့ရတယ်အဲ့တော့အမကဒီလိုမျိုးကိုဘက်ကလည်းအမားမရှိအောင်သူတို့ဘက်ကနေပြီးတော့ကိုကိုတံပြန်ဒီ complain မဖြစ်အောင်လည်းအမအနေပြီး right decision တော့အမကလုပ်ရတာပေါ့နော်နောက်တစ်ခုကကြတော့ခံအနာတွေကိုတော်တော်များများအမကတာဝန်ယူရတယ်ဒီလိုမျိုးအခုဆို UN of ဆိုဒီအစည်းအဝေးရှိနေဆိုရင်အဲ့ဒီဘက်တွေမှာဒီတာဝန်ထမ်းဆောင်ဖို့အတွက်ဒီ traffic ကို direct လုပ်ဖို့အတွက်အဲ့ဒါတွေအမတို့စီစဉ်ရတယ်ပြီးတဲ့အခါကျရင်ဥပမာ funeralဒီ fire department ကဖြူနရယ်မျိုး police officer ရဲ့ဖြူနရယ်မျိုးအဲ့လိုမျိုးဖြူနရယ်တွေမှာလည်းအမားတို့ကတာဝန်ထမ်းဆောင်ရတယ်။ဟိုဒီလိုလာရောက်တဲ့ guest တွေရှိနေ။အဲ့ဒီအတွက်အမားတို့ကယင်ကြောပိတ်ဆုံးမှုတွေအမားတို့ရှိနေ။အဲ့ဒါတွေအတွက်ကိုအမားတို့ကတာဝန်ယူပေးရတာပေါ့နော်
။ဒီအမားရဲ့ဒီတွေ့ကြုံကနေပြီးတော့ရှေ့ဆက်ပြီးတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့အမားရဲ့ရည်မှန်းချက်မျှော်မှန်းချက်ပေါ့နော်ဖြစ်ချင်တဲ့အဥ္စာမျိုးအမားအနေနဲ့ဆက်ပြီးစ조사ခြင်းတဲ့ဟာမျိုးဘလောက်အဆင့်တစ်ခုထိရောက်အောင်ထိသွားဖို့အတွက်ပေါ့နော်အမားမျှော်မှန်းချက်ထားပါလေရှင
်။အမားဒီအလုပ်ကိုစပြီးတော့အော်ဒီမန္တာကတော့အမကပထမတော့အမရဲ့ဆုံးဖြတ်ချက်ကဒါ stepping stone တစ်ခုတော့အမသတ်မှတ်ထားတယ်။အဲဆိုအမဒီဟာကိုအခြေခံပြီးတော့အမမှာတခြားရွေးချယ်ခွင့်လမ်းကြောင်းတွေအများကြီးရှိသွားတာပေါ့နော်။အမဒီထဲကိုခြေစုံရပ်လိုက်ပြီဆိုတော့လေအမဥမာတခြားဘယ် department ကိုအမရှောက်မလဲ။ရှောက်ဖို့အတွက်အမအတွက်ဒါဟာ experience တစ်ခုအနေနဲ့ဒီဟာကိုလုပ်တယ်။ပြီးရခါအခုအလုံးလုံးရင်းလုံရင်တန်းလာနေအခုဆက်လုံရင်တန်းလာနေတော့အမအလုပ်ကိုအမနှစ်တက်လာတယ်ပေါ့နော်နှစ်တက်လာတယ်အဲ့တော့အမရဲ့ရည်မှန်းချက်ကတော့အမစူပါဗိုက်ဇာတယောက်အခုအမစူပါဗိုက်ဇာဆောင်တော့အမဝင်ဖြစ်နေပေါ့နော်ဒီဇင်ဘာလမှာသူတို့ခေါ်လိမ့်မယ်နောက်အမရည်မှန်းထားတယ်တော့အမကွန်မန်ဒါတယောက်တူဖြစ်တဲ့အထိတော့အမရည်မှန်းထား
ဟုတ်ကဲ့ရှင်ဒီအမေရိကန်ပြည်ထောင်စုကိုရွှေပြောင်းရောက်ရှိလာတဲ့သူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ကိုယ့်ရဲ့ဘဝမြင်မာရေးအတွက်နောက်ပြီးတော့ပဝင်းကျင်တဲ့အတွေ့အကြုံတစ်ကိုရောက်ရှိလာမဲ့အမျိုးသမီးတွေအတွက်ကိုပေါ့နော်ဘလို့များသတင်းစကားအပေးစကားပြောချင်တာရှိပါလေရှင်ကိုရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့လေ
အမကခလေးဘွားကလေးကအမကအဲ့လိုညီမကျက်ကြီးကြီးထားတယ်ပေါ့နော်ညီမကျက်ကြီးကြီးထားတယ်အဲ့ဒီညီမကျက်ရအောင်လဲအမကဘလို့အခက်ခဲတွေဖြစ်နေပြီစီအမရအောင်လုပ်တယ်ဘေးမှာဝိုင်းဝင်းပြီးတော့ပေါ့နော်ဝေဖန်မှုတွေအမအများကြီးရှိတယ်ဥပမာဒီအလုပ်ပေါ့နော်အမအခုဒီ NIT ဒီမှာရှိတဲ့အလုပ်မဝင်ရသေးဘူးအမဒီလိုမျိုးဒီ interview process တွေလုပ်နေတဲ့ကာလမှာလည်းဒီလိုပဲဘေးမှာအခွေပန်ရေးတွေပေါ့ညီမရေပြောကြတဲ့လူတွေအများကြီးရှိတယ်အဲ့ဒီမထဲမှာမှအမကငါဘာချက်ချင်တာလဲငါဘယ်လောက်ငါပွားချင်တာလဲငါပွားချင်တဲ့လောက်ငါရအောင်သွားမယ်သူတို့ဘာသာသူတို့ငါ့ကိုပြောချင်ရပြောအဲ့အဲ့လိုမျိုးပေါ့နော်စိတ်ဓာတ်အမတော့ခိုင်မာစေချင်တယ်နံပါတ်1အမျိုးသမီးတွေကိုစိတ်ဓာတ်ခိုင်ခိုင်မာမာအမထားစေချင်တယ်နောက်တစ်ခုကကြတော့ကိုဘာဖြစ်ချင်လဲဆိုတဲ့ရည်မှန်းချက်ပန်းတိုင်ကိုအရင်လက်ခံထားအောင်ပါပေါ့နော်အခြေခံထားပြီးတော့စိတ်ဓာတ်ခိုင်မာစေချင်တယ်ငြိမ်းရိုင်းမသွားစေချင်ဘူးဟိုလူပြောလို့တွေးလေသွားတာမျိုးဒီလူသူပြောလို့တွေးလေသွားတာမျိုးအမမဖြစ်စေချင်ဘူးနောက်တစ်ခုတော့ဘယ်အရာကိုမဆိုကိုကကို self learning လုပ်စေချင်တယ်အမကတော့ဒီ'Cause it only serves to make me more determined to achieve my final goal.
မဆုမဆက်တဲ့မိမြန်ထားတဲ့အမျိုးသမီးကန္တာအစီအစဉ်မှာမျိုးသမီးကန္တာကိုတောက်ကြနေညာပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးစနေမနက်ခင်းမှာနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါတယ်။အခုဆက်လက်ပြီးသိပ္ပံနဲ့နည်းပညာအစီအစဉ်မှာရန်ကုန်မြို့ရဲ့မြေအောက်ရေသုံးဆွဲမှုအခြေအနေနဲ့ပတ်သက်ပြီးမြေအောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းနဲ့ဒေါ်ခင်မျိုးသက်ကဆွေးနွေးတင်ပြထားပါတယ်။နားဆင်ကြည့်ပါခင်ဗျာ။
ရန်ကုန်မြို့နယ်လူပေါင်း6တန်းချော်ထဲမှာမြေအောက်ရေကိုသုံးဆွဲနေသူကထက်ဝက်လောက်ရှိပါတယ်။မြို့အချက်အလက်တွေနဲ့အတူလူရေကလည်းတိုးလာနေတာကြောင့်ရေရှိအတွက်ရန်ကုန်မြို့ရဲ့မြေအောက်ရေအခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရေဆိုင်ရာအကြံပေးဥမြင့်သိန်းကိုမေးမြန်းပြီးပြန်ပြပေးမှာပ
ါ2014တခေါင်းစဉ်ကောက်တဲ့ဏီထားရရှိရင်ငါးတန်းကျော်ရှိရင်32မြို့နယ်စီပင်သာယာရဲ့ဟိုအုပ်ချုပ်မှုအောက်မှာပေါ့အခုဆိုရင်တော့6တန်းကျော်တော့ဖြစ်သွားပြီပေါ့အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတဝက်လောက်ကမြောက်ရေကိုပြီးခိုးပြီးတော့တောက်တုံးကြီးအတွက်ဒီဝယ်လာလုပ်နေကြတာစီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများဆုံးကျွန်တော်တို့မြို့ထဲမဟုတ်တဲ့မြို့ပြင်နဲ့တိုးချဲ့မြို့သစ်တွေမြို့နယ်တွေတော်တော်များများဟာမြောက်ရေကိုအားထားရတယ်စက်ရုံအလုပ်ရုံတွေဆိုရင်ရန်နုံးကြီးမြောက်ရေကိုအားထားပြီးတော့တုံ့ကျွေးနေကြတယ်ပေါ့
ဆိုတော့ဒီမြောက်ရေကလုံလုံလောက်လောက်ကိုရှိပါသလားဆရာ
လုံလုံလောက်လောက်ရှိမရှိဘူးကျွန်တော်သိသလောက်တော့ဌာနဆိုင်ရာဒီတရားဝင်ဘယ်သူမှတွေ့ချက်မထားဘူးညကျွန်တော်အတိအချပြောရည်ကျွန်တော်ကတော့ဝါသနာပါတို့နည်းနည်းပါးပါးတွေ့ချက်ထားတာရှိတယ်ဗျာမြောက်ရေကရန်ကုန်မြို့ကဘယ်တော့မှတည်းစားတုံးနေဆိုတော့ဗမာပြည်ပြင်လက်ထက်1842ခုလောက်ကတည်းကတုံးနေနော်အဲ့ဒီမိကစားတုံးလာတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကျတော့လည်းဆက်သုံးတယ်သူတို့ကဥပဒေဒီပါရီပြတ်တန်းပြီးတော့ဇနီးတရားနဲ့ရေဘလောက်ထွင်ဘလောက်ထုံမယ်အဲ့လိုမျိုးမှလက်မှတ်ရာတွေနဲ့ရေစီမင်းစည်းကမ်းတွေနဲ့ထုတ်သုံးလာတယ်ပေါ့လေအေးအဲ့လိုသုံးလာတာတွေကဒီအရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းတွေနဲ့လိုင်စင်တွေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျဘာလို့လဲဆိုတော့အဲ့ဒီ British က1930ခုနှစ်မှာမြောက်ရေဥပဒေပြတ်တန်းပြီးတော့သုံးစွဲလာတဲ့ဟာအရေးခင်မတန်ရင်အိုးအိမ်ဦးစီးဌာနကနေပြီးတော့ဦးဆောင်ပြီးတော့ရန်ကုန်မြို့မှာရည်တွင်တူမယ်ဆိုရင်သူရှိမှလိုင်စင်ဆောက်တူဝင်ပြီးသုံးဆဲဝင်ပြီးဘယ်လောက်ထွက်တယ်ဘယ်လောက်မှတ်တမ်းနေရှိသေးညီသဘောကဘယ်လောက်ရှိသေးရည်ကလန်းဘယ်လောက်ထွက်တယ်ဘယ်လောက်ထုတ်မယ်အဲ့လိုကြီးရှိခဲ့တယ်ဗျအဲ့ဒါတွေက1888နောက်ပိုင်း90ခုဒီလိုလိုင်သာရွှေပြီးတော့တကုံမြို့တည်ပေါ်လာပြီးတဲ့နောက်မရှိတော့ဘူးဗျမရှိတော့မီအော်ကြီးနေထားတာပါဖြစ်လာတယ်ဆိုတော့လူကြီးများလာတယ်များတူးတဲ့ရွေးအီးထွေးတွေကများလာတယ်မီအော်ကြီးတူတော်မှုပမာဏဘယ်လောက်ရှိလဲဆိုတာကိုဒီဘက်ပိုင်းမှာဘယ်သူမှမတီးကြတော့
ဆရာအဲ့တော့ဆရာသူတည်တနာလောက်ထားတဲ့ပမာဏကဗျာ
ကျွန်တော်အလုံးမထွက်ခင်1990တောက်ကကျွန်တော်မဟာရန်ကုန်ကို Water World Data Monitoring နဲ့ Research လေးတစ်ခုသူတည်တနာလေးလုပ်ခဲ့တယ်ပေါ့အဲ့ဒီကရန်ကုန်မြို့မှာပြုံပေါင်း3000ကျော်ပဲရှိတယ်ဗျဒီမှတ်တမ်းမှတ်ရာတွေပြပြဝါရခဲ့တယ်အဲ့နောက်ပိုင်းမှာမရှိတော့ဘူးအဲ့ရှင်တော့ကျွန်တော်တွေ့ထားတဲ့လောက်ကတော့1995မတိုင်ခင်လောက်မှာမြောက်ရေစိတ်နှုန်းကရေစိတ်နှုန်းကအတော်ကောင်းတယ်ဗျ 16.8 လက်မှတနည်းကိုမြောက်သေးကိုမူရည်ရည်စိတ်ဝင်တဲ့နှုန်းအလောက်ထိရှိခဲ့တယ်အဲ့ဒါတွေကဘာလို့လို့ဆိုတော့မြောက်ရေကိုဖြည့်တင်းတဲ့ recharge area ပေါ့ဒီ recharge areaဘေးနေရာတွေရှိတော့ဆိုတော့အခုမင်္ဂလာတုံနားတော်ဝိုက်ကနေပြီးတော့မြောက်ဖက်ကိုထောက်ကြံလို့ဘာလို့လောက်ထိအဲ့နေရာကြီးတည်းဒီ open space ကြီးကွင်းပြင်အများကြီးပေါ့ဗျာမိုးရေကြီးရှင်းဝင်တဲ့နေရာကြီးအများကြီးရှိရခဲ့တယ်အခုအဲ့ဒီနေရာကြီးမှာမြို့တစ်တီတူးချဲ့တယ်မြို့ပြတ်ရဝန်းကြီးဖွံ့ဖြိုးလာတဲ့အများစစ်ရုံးအလုပ်ရုံးတွေလူကြီးအင်းကြီးနဲ့ဖုံးလန်းသွားတော့ပညာရေးဆိုင်ရာ hydrogeological နဲ့စကားနဲ့ပြောရင်ပါဖြစ်လာလေဆိုအဲ့နေရာကြီးက impervious နေရာပေါ့မိုးရေစိတ်မဝင်နိုင်တော့တဲ့နေရာကြီးဖြစ်သွားတာအဲ့တော့မြေကြီးတွေကိုမိုးရေစိတ်ဝင်တဲ့နှုန်းကနည်းရတာအဲ့ဒါနည်းလာတာကိုလေကျွန်တော်တွေ့ကြည့်ဘူးလိုက်ကြည့်တယ်ဗျခံမှန်းပေါ့ဒီ1995 2009နောက်ပိုင်းမှာ15ကျော်ကျော်လောက်ပဲရှိတော့မယ်လို့ကျွန်တော်ခံမှန်းတယ်တနည်းကိုပေါ့ဒီတမျှရေစီနှုန်းကဒါမှမဟုတ်တွင်းရေတွေကများလာတယ်များလာတော့ဘယ်မှာသိတာလဲဆိုရင်ကျွန်တော်တို့ water level မြောက်ရေ level ကြီးကျလာတယ်အနည်းဆက်ဆုံးပြောရရင်ကျွန်တော်တို့ပြည်လန်းကအရင်တော့ပညာရေးတက္ကသိုလ်ဝင်တွေကတကောင်းဆောင်လို့ပါလို့ရှိရဆိုတိမအောင်မှတ်မိလိုက်ပါပါလီကိုနီနာဒီအဲ့ဒီနာတွင်းနေဆိုရင်ကျွန်တော်တို့တက္ကသိုလ်ဝါဆောက်တဲ့တွင်းတဲ့တွင်းကြီးကျွန်တော်ကနာ90-91မှာကျွန်တော်သူတည်တနာနဲ့စစ်တန်းကောက်တုံးကအဲ့ဒီကတွင်းကြီးရဲ့ရည်ထွက်တည်းက3,000ရှိတယ်မြောက်ကြီးလေဆိုရပီ20ဝန်းကျင်မှာပဲရှိတယ်အဲ့ဒီတွင်းကြီးနာမှာပဲဤကြေ2015ဝန်းကျင်တော့ကညွင်တူတော့အဲ့ဒီမှာတွင်းကြီးရယ်12လမတူတော့အဲ့ဒီမှာဒီ level ကဘယ်လောက်ဖြစ်သွားလဲဆိုတော့ P40 ဖြစ်သွားတယ် P20 ကနေ P40 ဆိုတော့ 100% ကျသွားတာပေါ့ဗျာကျွန်တော်ရန်ကုန်မြို့မှာရေတွင်းနှုံးကောင်းတဲ့အလုံတို့ကြီးမြင့်နိုင်တို့စမ်းကြောင်းတို့လည်းအဲ့လိုပဲဗျာ P30 25ပဲရှိတဲ့တွင်းကအစိတ် 30 ဖြစ်သွားတယ်မြောက်ကြီး level ကြီးကုန်တယ
်ဟုတ်ကဲ့ပါဆရာဒီမြောက်ကြီး level မကျတဲ့တွင်းတွေရောဆရာ
အဲ့တွင်းကရေငန်ဝင်လာတာဥပမာကျွန်တော်တို့ ီမင်းအော်လမ်းမကြီးရဲ့နောက်ဖက်ချမ်းအလုံးအဲ့တွင်နာတွင်နေဆိုရင်ရေလေပဲတော့မကြဘူးဘာလို့မကြလဲရေငန်ဝင်လာတော့ရေငန်ကပြန်ဖြည့်သွားတယ်ရေကြိုးကမဖြည့်နိုင်တော့ဘာလို့မဖြည့်နိုင်လဲဆိုတော့ခုနပြောတဲ့မီးအောက်ရေကိုဖြည့်တဲ့မိုးရေကခုနရန်ကုန်မြို့ရဲ့မြောက်ဖက်ချမ်းကပြန်တော်ပြောတဲ့နေရာတွေကအဆောက်အဦတွေနဲ့ပုံလွှမ်းကုန်တယ်မီးအောက်ရေစိမ်လို့ရေဝင်ကနေတော့တယ်အဲ့တော့ရန်ကုန်မြစ်တီဒီတကြရှိတဲ့မြစ်တီချောင်းနေနားမှာရှိတဲ့ရက်ွက်တီကျွန်တော်တို့တကုံစိတ်ကန်းတို့အလုံးတို့မန်ကီပွိုင်းတို့ကြီးမင်းနိုင်တို့အဲ့ဒီနေရာတွေမှာဖြစ်လေရေငန်တိုးတယ်ရွှေပြည်သာတို့ပါလို့ဆိုရင်အနောက်ဘက်ခြမ်းဆိုရေငန်တွေတိုးတာတယ်အဲ့လိုမျိုးတွေဖြစ်လာတာဒါတက်တီတစ်ခုပဲပေါ့လုံလောက်မှုအနေနဲ့နည်းလာပြီဆိုတော့အခုဒီရေငန်တိုးဝင်တာတွေကြီးလေပဲကျတာတွေကအဖြစ်ပြီးနေ
အဲ့ဒါဆိုမြေအောက်ကြီးကိုဘယ်လောက်ထိရနေနိုင်ပါလဲဆရာ
ဒီမြေအောက်ကြီးကိုတော့ထိုးထိုးတော့ရနေဦးမှာပဲဗျကျွန်တော်ကမန်းတော့2030-50လောက်ထိအဲ့ဒီနောက်ပိုင်း2030နောက်ပိုင်း2040လောက်ဆိုရင်တော့ရာသီဥတုကလည်းဖောက်ပြန်လာတာနဲ့အမြဲမြေအောက်ကြီးတော့ရမယ်မရဘူးမဟုတ်အရေးသွေးကျသွားမယ်တောက်သွင်းလို့ရတဲ့အနေထားမျိုးကြီးနေလာမယ်ဘာလို့မြေအောက်ကြီးရနိုင်လဲဆိုကျွန်တော်ပြောတယ်ဆိုတော့ရေကျူးဝင်တဲ့ရေဝင်မရှိတော့ရေငန်ဝင်လာမြေအောက်ကြီးကရေကျူးကရေငန်ပေါ်မှတည်တယ်ဗျဒီကျူရဲ့ဒီစတီက1ရှိတယ်။ရင်ငန်ရဲ့ဒီစတီက 1.02 ပဲရှိတယ်။အဲဒါ floating ဖြစ်တယ်။အဲဒီမှာမှာရေကျူကရေတူးကပါပြီးတော့ရင်ငန်ကိုမပိနိုင်ဘူးဆိုရင်ရင်ငန်အောက်ကဒီပေါက်ပြီးထွက်ပေါက်။ရေကျူနေရာကိုရင်ငန်မှာရောပြီးတော့အဲဒီမှာကျွန်တော်တို့အရက်ခေါ်ကြတော့တွင်းပြက်သွားပြီလို့ခေါ်တာပေါ့။ရေတွင်းကဒီတွင်းကရေမကျူတော့ဘူး။ဒီမကောင်းတော့ဘူးရင်ငန်သွားပြီးအဲဒီလိုခေါ်ကြ။
ရှင်ဦးမြင့်သိန်းရဲ့ပြောကြခြင်းနဲ့ပဲသိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်တဲ့ကူတော့အခုလိုစနေမနက်ခင်းမှာထပ်မံဆင်နိုင်ပါတယ် VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးတဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိ line 2 meter 16 19နဲ့41တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာကူရောစနေနေ့မနက်ပိုင်းနောက်ဆုံးရမြန်မာနိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
။စီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့ကြားမှာပဲအမေရိကန်ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့ပြစ်ခတ်ရစဲရေးကိုဒမရဒေါ်နယ်ထရမ့်ကထိတူပြောဆိုနေပါတယ်။နောက်ကြောင့်ဒီဆော့ပိုင်းမှာတူရီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတချို့ရှိခဲ့တဲ့ကြားမှာပဲတိုက်ပွဲတွေလုံးဝဆက်သွားပြီလို့ဒမရထရမ့်ကသတင်းထောက်တွေကိုပြောပါတယ်။ပြည်ထောင်စုကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဥရောပသမဂ္ဂ EU ကြားနောက်ဆုံးရရှိထားတဲ့ EU ကနေပြည်ထောင်နှုတ်ထွက်ရေး Brexit သဘောတူညီချက်ကိုဒီကနေ့လုံးမဲ့ဗြိတိသျှပါလီမန်အထူးအစည်းအဝေးမှာလွှတ်တော်အမတ်တွေမဲခွဲဆုံဖြတ်ကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့အတော်လေးကြိုးစားနေရပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party ဟာဗြိတိသျှပါလီမန်ထဲမှာအမတ်နေရာအများစုရမထားတဲ့အတွက်မဟာမိတ်မြောက်ပိုင်း Ireland Democratic Unionist Party ရဲ့အမတ်ဆယ်ဦးကအဓိကအဆုံးဖြတ်ဖြစ်သွားနိုင်ပေမဲ့မဟာမိတ်တွေကလည်းကန့်ကွက်မပေးမယ်လို့ပြောထားတာရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးအတွက်ပြည်အားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဂျာမနီနိုင်ငံသားရေးဝန်ကြီးကိုတိုက်တွန်းလိုက်ပါတယ်။သူတို့ကိုပြန်ခေါ်မယ်လို့မြန်မာနိုင်ငံကကတိပေးထားတာနည်းနည်းနီးပါးရှိပြီဖြစ်တဲ့အကြောင်းအကြောင်းမလားဆိုပါပဲ။ဒီကနေ့အချိန်ထိရိုဟင်ဂျာတယောက်ကိုမှပြန်မခေါ်သေးတဲ့အကြောင်းဒီလူတွေကိုပြန်ခေါ်ဖို့မြန်မာနိုင်ငံကိုပြည်အားပေးဖို့ဝန်ကြီးကိုပန်ကြားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာစစ်အုပ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေပြန်ပို့ရေးကိစ္စမကြာခဏအခြေတင်ဖြစ်လေရှိပါတယ်။အင်ဒိုနီးရှားနိုင်ငံက AID လို့ခေါ်တဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီအသစ်တစ်ခုကိုထူထောင်လိုက်တဲ့အကြောင်းအင်ဒိုနီးရှားအစိုးရကတောက်ကြနေမှာကြေညာပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမင်ထောင်ပါ။ဒီနေ့ညနေပဲ6နိုင်ခွေကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Flight to Meter 16, Flight to Meter 19, Flight to Meter 25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.